Welcome to the Voice of America in Burmese.
မင်္ဂလာနေ့တည်းရဲ့အစမှာတော်ရရှင်နေပျော်ရွှင်နေကြပါစေခင်ဗျာ VOA American တိုင်းရန်2019ခုနှစ်မတ်လ18ရက်တနင်္ဂနွေနေ့မနေ့ကအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုင်းဒိုမီတာ30 40 48တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာကျွန်တော်ညောင်ဝင်းအောင်မဒီကနေ့မနေ့ကအစီအစဉ်တွေကိုတောင်းယူတင်ဆက်မှာပါ
မင်္ဂလာမနက်ခင်ပါရှင်ကျွန်မတင်ကီထိုက်ပါနယူးဇီလန်ကမွတ်စလင်ပဏ္ဍီနှစ်ခုတိုက်ခတ်ခရမ်းမှုအတွင်းတည်ဆုံးသူအရေအတွက်50အထိတိုးလာပါတယ်39ဦးကိုတော့ဆေးရုံတင်ထားရဆဲဖြစ်ပါတယ်အစိုးရပိုင်းကုန်တင်ရေရင်ဒဇင်ကလဒန်မြစ်အတွင်းတိုက်ခတ်ခံရတာကြောင့်မီးလောင်ပျက်စီးခဲ့ပါတယ်ရေရင်ဝန်ထမ်းတွေကတော့ဘေးအန္တရာယ်ကင်းခဲ့ပါတယ်ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုနန်းလောင်နဲ့အတူကြီးညာပါမယ်ရှင
်ဟုတ်ကဲ့ပါခင်နယူးဇီလန်ကဗလီနှစ်ခုမှဖြစ်ခဲ့တဲ့တနက်ပစ်ခတ်တည်ဆုံးမှုနဲ့ပတ်သက်ပြီးသမ္မတဒေါ်နယ်ထရမ့်ကဝန်ထမ်းစကားဆိုပေမဲ့လူမျိုးရေးဝါဒချင်းချောက်မှုအဖြစ်ပြောဆိုဖို့ကိုတော့ငြင်းဆန်နေတဲ့ကိစ္စအပေါ်မှာဝေဖန်မှုတွေရှိနေပါတယ
် Mr. Trump, your words matter. Your policies matter. They impact the lives of innocent people at home and globally.
ဒီအကြောင်းသတင်းတွေအပြီးတင်ဆက်သွားဖို့ရှိပါတယ်။ဒါအပြင်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဥောင်းခင်းရဲ့မြန်မာရေးသုံးသပ်ချက် EDN 3အင်္ဂလိပ်သင်ခန်းစာနဲ့စနေညဓာတ်ရိုက်လေလိုင်းအစီအစဉ်တွေကိုထုတ်လွှင့်သွားဖို့ရှိပါတယ်အခုအရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့နန်းလောင်တို့ပြောပြပေးပါအောင်ဗျာ
နယူးဇီလန်နိုင်ငံမှာပြီးခဲ့တဲ့တောက်ကြံနေ့ကမွတ်စလင်ဗလီနှစ်ခုတိုက်ခတ်ခံရမှုအတွင်းတည်ဆုံးသူအရေအတွက်50အထိတိုးသွားပါတယ်အခင်းဖြစ်နေရာကနေတည်ဆုံးသူရုပ်အလောင်းတစ်ခုကိုအရေးပေါ်လှုပ်သားတွေရှာတွေ့ခဲ့တာပါဗလီနှစ်ခုကတည်ဆုံးသူရုပ်အလောင်းနဲ့အလုံးကိုရွှေ့ပြောင်းပြီးဖြစ်ကြောင်းတင်းငွေနေမှာရေမင်းကြီးမိုက်ဘုရှ်ကကြေညာပါတယ်ဒီလိုလှုပ်လိုက်တာကြောင့်နောက်ထပ်တည်ဆုံးသူတယောက်ကိုထပ်ပြီးတွေ့ခဲ့တာလို့လည်းသူကပြောပါတယ်အစွန်းလိုက်ပြုံးလိုက်တက်ဖြတ်ခဲ့သူအဓိကတရားခံကိုတော့ခရစ်ချာ့ချ်ကတရားရုံးမှာမနေ့စနေနေ့ကရုံးထုတ်ပါတယ်လူပြုအမျိုးသားရေးဝါဒီအဖြစ်သူကိုယ်သူကြေညာထားတဲ့အသက်28နှစ်အရွယ်ဩစတြေးလျနိုင်ငံသားဘရင်တန်ထာရန်ကကိုလက်နက်ကန်အဆောက်နှစ်ယောက်ကချန်ရံပြီးရုံးထုတ်ခဲ့တဲ့ခရစ်ချာ့ချ်တရားခွင်မှာတော့တရားသူကြီးကလူသတ်မှုဆွဲချက်ကိုဖတ်ပြခဲ့ပါတယ်သူကတော့ထောင်ဝက်ဆောင်ဝက်လက်ထိတ်ခတ်ထားပြီးဘာမှမပြောခဲ့ပါဘူးတနတ်သမားကတော့တရားခွင်မှာပြုံးနေတယ်လို့သတင်းထောက်တွေကပြောပါတယ်လူပြူကြီးစိုးရေးဝါဒီအဖွဲ့တွေတုံးတဲ့လက်ဟန်ချီရံတစ်ခုဖြစ်တဲ့ OK Thinkita ကိုတနတ်သမားကသူ့ရဲ့ဘဲဘဲလက်နဲ့ပြနေတဲ့ဓာတ်ပုံတစ်ခုလည်းတွေ့ရပါတယ်။လက်တလောအမှုတမှုနဲ့သာဆွဲချက်တင်ထားပေမဲ့တခြားမှုတွေနဲ့လည်းဆွဲချက်တင်ကောင်းတင်လိုက်။ကြောင်းလဲတန်မြတ်ရှိသူကိုတရားခွင်ကနေပြန်ခေါ်သွားပြီးတဲ့နောက်မှာတရားသူကြီးကပြောဆိုခဲ့ပါတယ်။တနတ်သမား Tarrant ကတော့ရှောက်လဲချက်မတင်သေးပါဘူး။သူ့ကိုအေပြီလ9ရက်နေ့မှာနောက်တစ်ကြိမ်တရားရုံးထုံမှာဖြစ်ပါတယ်။ပူပေါင်းချန်စီသူတွေအဖြစ်မတင်ကားသူနှစ်ယောက်ကိုလည်းဖမ်းဆီးထားပြီးပတ်သက်မှုရှိမရှိနဲ့ပတ်သက်မှုအတိုင်းအတာတွေကိုသိနိုင်ဖို့ရဲကစုံစမ်းစစ်ဆေးနေပါတယ်။အခုပြစ်ခတ်မှုနဲ့ဆက်ဆက်ပြီးဖမ်းထားသူအလုံးကတော့နယူးဇီလန်မှာရောဩစတြေးလျရဲ့အကြမ်းဖက်ဝါဒီစောင့်ကြည့်အစည်းအဝေးမှာမပါပါဘူး။ပြစ်ခတ်မှုအတွင်ဒဏ်ရာရသူ39ဦးဆေးရုံတင်ထားရဆဲဖြစ်တယ်လို့ဆေးဘက်ဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။ဒီထဲက12ဦးကစိုးရင်ရတဲ့အခြေအနေမှာရှိတယ်လို့လည်းပြောပါတယ်။ဝန်ကြီးချုပ်ကတော့နောက်ထပ်တိုက်ခိုက်မှုတွေကျူးလွန်ဖို့ရှိနေချိန်မှာပဲတနတ်သမားကိုအချိန်မီဖမ်းဆီးမိခဲ့တာဖြစ်တဲ့အကြောင်းလဲစနေနေ့မနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်ရှင်။
အီရန်နိုင်ငံမှာထိန်းသိမ်းထားတဲ့အမေရိကန်ရေတပ်သားဟောင်းတဦးကိုထောင်နှံဆယ်နှစ်ချမှတ်လိုက်တယ်လို့အမေရိကန်နိုင်ငံဝါရှင်တန်မှာရှိတဲ့သူရဲ့ရှင်တွေကပြောပါရယ်။တဟာသမ္မတဒေါ်နယ်ထရမ့်တာဝန်ယူပြီးတဲ့အချိန်ကစပြီးအမေရိကန်နိုင်ငံသားတဦးကိုအီရန်ဘက်ကပထမဆုံးဖမ်းဆီးခဲ့တာလည်းဖြစ်ပါရယ်။အီရန်ဘာသာရေးကောင်ဆောင်ကိုပုတ်ခတ်ပြောဆိုတဲ့ပြမှုအပြင်ပုတ်ကိုရေးသတင်းအချက်အလက်တွေကိုလူမှုကွန်ရက်ပေါ်မှာတင်ခဲ့တဲ့ပြစ်ချက်အတွက်ပါမိုက်ကယ်ဝှိုက်ကိုအရေးယူအပြစ်ပေးခဲ့တာဖြစ်တယ်လို့ရှင်းနေမက်ဆီယက်က AP သတင်းဌာနကိုမနေ့စနေနေ့ကပြောပါရယ်။အဲ့ဒီလိုပြစ်ဒဏ်ချမှတ်လိုက်တာကိုအမေရိကန်နိုင်ငံခြားရေးဌာနကလည်းသိရှိခဲ့ရတယ်လို့ဇာယစ်ကပြောပါရယ်။အမေရိကန်နိုင်ငံခြားရေးဌာနကလည်းအဲ့ဒီပြစ်ဒဏ်အကြောင်းကိုဆွစ်ဇာလန်အစိုးရစီကတစ်ဆင့်သိရှိခဲ့ရတယ်လို့လည်းဆိုပါရယ်။ဆွစ်အစိုးရကတော့အီရန်နဲ့ပတ်သက်တဲ့အမေရိကန်ရဲ့အကျိုးစီးပွားတွေအကြောင်းစောင့်ကြည့်လေ့လာနေတာပါ။အမေရိကန်နိုင်ငံသားကိုချမှတ်ခဲ့တဲ့ပြစ်ဒဏ်အကြောင်းကိုအီရန်အစိုးရဘက်ကထုတ်ပြန်ကြေညာခြင်းမရှိသေးဘဲ The New York Times သတင်းစာကြီးကပထမဆုံးဖော်ပြခဲ့တာပါ။ California ပြင်တဲ့Ompira Beach မှာနေထိုင်တဲ့ Michael Watt ဟာ online မှာတွေ့ခဲ့တဲ့သူ့ရဲ့ချစ်သူမိန်းကလေးကိုတွေ့ဖို့ Iran နိုင်ငံကိုဇူလိုင်လ20ရက်29ရက်နေ့ကလေယာဉ်နဲ့တွားရောက်ခဲ့တာဖြစ်ပါတယ်
ဗင်နီဇွဲလားသမ္မတနီကိုလတ်မာဒူရိုကိုဖြောက်ချနိုင်ရေးကြိုးပမ်းမှုအနေနဲ့နိုင်ငံတော်ခရီးလှည့်လည်မှုကိုစနေနေ့မှာစတင်ဖို့အတိုက်ခံကောင်းဆောင်ဟွာဂွိုင်းဒိုကနိုင်ငံမြောက်ပိုင်းဗလန်စီယာမြို့ကိုရောက်ရှိနေပါတယ်။စနေနေ့ကလှုပ်ရှားမှုတွေကိုတွစ်တက်လူမှုကွန်ရက်မှာအတိုက်ခံကောင်းဆောင်ဂွိုင်းဒိုကတင်ထားတဲ့အထက်မှာတော့ဗလန်စီယာဖျားကြောင်ဝတ်ပြုပွဲကိုထည့်ရောက်ခဲ့တယ်လို့ဈေးတစ်ခုကိုလည်းတွားရောက်ပြီးထောက်ခံသူတွေကိုနှုတ်ဆက်ခဲ့ပါတယ်။အဲ့ဒီမှာနေထိုင်ကြသူတွေနောက်တက်နိုင်သားလေးတွေလာဝယ်ကြသူတွေဟာအလုပ်ကျိုးစားသူတွေဖြစ်ပြီးဒီထက်ပိုပြီးကောင်းကောင်းမွန်မွန်နေထိုင်ရဖို့ထိုက်တန်သူတွေလို့တွစ်တက်လူမှုကွန်ရက်မှာအတိုက်ခံကောင်းဆောင်ကရေးသားခဲ့ပါတယ်။စနေနေ့မှာပြပန်းခတ်သက်ဝင်လှုပ်ရှားပျော်ရွှင်မှုတွေနဲ့ပြည့်နေတဲ့ဈေးကဒီစနေမှာတော့လွတ်လပ်မှုနဲ့မျှော်လင့်ချက်တွေအတွေ့တောင်းဆိုသံတွေညံသွားခဲ့တယ်လို့လည်းအထိုက်ခံကောင်းဆောင်ကပြောပါတယ်။ဗင်နီဇွဲလားရဲ့စီးပွားရေးပဋိပက္ခရဲ့အကျိုးဆက်တွေကိုပြည်သူတွေခံစားနေကြရတာလို့လည်းဂွိုက်ဒိုကထပ်လောင်းပြောပါတယ်။ပြည်သူတွေရဲ့ထုတ်လုပ်မှုနဲ့သုံးဆွဲနိုင်စွမ်းကိုဖျက်ဆီးပစ်လိုက်တဲ့လူမဆန်းတဲ့စနစ်ကြောင့်ဖြစ်ရတာလို့လည်းအထိုက်ခံကောင်းဆောင်ကပြောပါတယ်။ပြီးခဲ့တဲ့တောက်ကြနေတုန်းကတော့အမေရိကန်နိုင်ငံများဖွံ့ဖြိုးရေးဘဏ် IDB ကဗင်နီဇွဲလားကိုယ်စားလှယ်အဖြစ်ဂွိုင်ဒိုရွေးချယ်တဲ့ပုဂ္ဂိုလ်ကိုတရားဝင်အသိအမှတ်ပြုခဲ့ပါတယ်။ဒါဆိုရင်နိုင်ငံတကာပါဝင်နေတဲ့အဖွဲ့ကြီးတစ်ခုကပထမဆုံးအနေနဲ့အသိအမှတ်ပြုတာဖြစ်ပါတယ်။ IDB ဘဏ်ကြီးကလက်တင်အမေရိကန်မှာအကြီးဆုံးငွေချေးသူဖြစ်ပြီးအခုလိုလှုပ်လိုက်တာကြောင့်သမ္မတနီကိုလတ်မာဒူရိုအတွက်တော့အထင်အရှားဖြစ်ပါတယ်။ဂွိုင်ဒိုကိုဗင်နီဇွဲလားရဲ့တရားဝင်ခေါင်းဆောင်အဖြစ်အမေရိကန်ပါဝင်အနောက်နိုင်ငံအများစုနောက်လက်တင်အမေရိကန်နိုင်ငံအများအပြားကလည်းအသိအမှတ်ပြုထားတာဖြစ်ပါတယ်
။အီရတ်နိုင်ငံအနောက်မြောက်ဘက်စင်ဂျာဒေသမှာ IS Islamic စစ်သွေးကြောတွေအစုလိုက်အပြုံလိုက်မြုပ်နှံထားခဲ့တဲ့အလောင်းတွေကိုအီရတ်အစိုးရကပြန်ဖော်နေပါတယ်။ကုလသမဂ္ဂရဲ့အကူအညီနဲ့လုပ်ကိုင်တဲ့အလောင်းတူဖော်ရေးလုပ်ငန်းတွေကိုခွာချိုရွာမှာမနေ့စနေနေ့ကစတင်ခဲ့တာပါ။စင်ကြတီတာတခုလုံးကို2014ခုနှစ်မှာ IS စစ်သွေးကြွတွေဝင်ရောက်သိမ်းပိုက်ပြီးတော့ရေစတီအမျိုးသားတွေကိုတပ်ဖြတ်ခဲ့တယ်လို့ထောင်နဲ့ချီတဲ့ရေစတီအမျိုးသမီးနဲ့ကလေးငယ်တွေကိုလည်းအတင်းကျပ်ခေါ်ဆောင်သွားခဲ့ပါတယ်။အမျိုးသမီးတွေကိုတော့လိန်ကျွန်းတွေအဖြစ်အတင်းကျပ်လုပ်ကင်ခိုင်းပြီးယောက်ျားလေးတွေကိုတော့ဂျီဟတ်အယူဝါဒတွေတွတ်သွင်းခဲ့ပါတယ်။အဲဒီနောက်ပိုင်းမှာလည်းရေစတီလူမျိုးအတော်များများပျောက်ဆုံးနေပါသေးတယ်။စင်ကြတီတာကနေ IS အစွန်ရောက်တွေဆုတ်ခွာသွားခဲ့တဲ့2015နိုဝင်ဘာလကစပြီးတော့လူအစုလိုက်အပြုံလိုက်မြုပ်နှံထားတဲ့နေရာပေါင်း90ကျော်ရှာဖွေတွေ့ရှိခဲ့ပါတယ်။အလောင်းသူဖော်ရဲ့လုပ်ငန်းတွေမှာတော့ IS တို့ပြန်ပေးဆွဲတာခံခဲ့ရတဲ့ကိုချိုရွာသူတို့ဖြစ်တဲ့ Nobel ညင်ချမ်းရေးဆုရှင်နာဒီယာမိုရတ်လည်းပါဝင်လုပ်ကိုင်နေတာဖြစ်ပါတယ်
UAE American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483လိုင်းဒိုမီတာ48 kHz 6753ဒုတိယနာရီဘက်မှာလိုင်းလမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ UAE မြန်မာပိုင်းအစီအစဉ်ရဲ့တင်းင်းကနေနေမနက်ခင်းသတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်ချင်းပြည်နယ်ပလောဝမြို့ကိုဥတီခုံမောင်းလာတဲ့အစိုးရပိုင်းကုန်တင်ရေရင်တစင်းကိုရခိုင်လက်နက်ကင်တပ်ဖွဲ့ AA ကမိရှုဖျက်ဆီးလိုက်တယ်လို့မြန်မာအစိုးရကသတင်းထုတ်ပါတယ် MV ရတနာဝင်းခုနှစ်ရေရင်ကပလောဝတံတားစီမံကိန်းအတွက်လိုအပ်တဲ့ဆောက်လုပ်ရေးပစ္စည်းတွေကိုရန်ကုန်ကနေတင်ဆောင်လာတာဖြစ်ပြီးရခိုင်ပြည်နယ်စစ်တွေကြောက်တော်တို့ကနေတဆင့်ချင်းပြည်နယ်ကိုပလောဝမြို့ကိုဥတီခုံမောင်းလာတာမှာစနေနေ့မနေ့10နှစ်လောက်ပလောဝမြို့နမရာကြေးရွာအနီး AA လက်နက်ကင်တပ်ဖွဲ့ကတိုက်ခိုက်ခဲ့တာလို့အစိုးရသတင်းမှဖော်ပြပါတယ်။ရေရင်ပေါ်မှာပါတဲ့ဝန်ထမ်းတွေကတော့ AA အဖွဲ့ကကမ်းကိုခေါ်လာပြီးရေရင်ကိုတော့မီးရှို့တာလို့သတင်းကဖော်ပြပါတယ်။ရေရင်ပေါ်မှာပစ္စည်းတန်ဖိုးကျပ်တန်း1000ကျော်ဖို့ရှိတယ်လို့လည်းဆိုပါတယ်။ဒါပေမဲ့ရေရင်ဝန်ထမ်းတွေကတော့တရားအထူးအဖွဲ့တစ်စီမံကိန်းလုပ်ငန်းခွင်ကိုပြန်ရောက်လာပြီဖြစ်ကြောင်းရဲတပ်ဖွဲ့ကိုကိုးကားပြီးအစိုးရသတင်းကဖော်ပြပါတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးစနေနေ့မှာပဲ VOA က AA အဖွဲ့ကိုဆက်သွယ်ဖို့ကြိုးစားပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။အနီးအနားဒေသခံတွေကတော့ AA အဖွဲ့ရဲ့တိုက်ခိုက်မှုလို့ပြောဆိုကြပြီးကလဒန်မြစ်အတွင်းကိုကမ်းပေါ်ကနေလှမ်းပစ်တာမှာအနီးအနားကတဲမွှာကြေးရွာဘက်ကိုလည်းလက်နက်ကြီးတွေကျရောက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်ရှင်။
တရုတ်စွမ်းအင်အေဂျင်စီရဲ့အကြီးအကဲကိုအာဏာရကွန်မြူနစ်ပါတီကထုတ်ပယ်လိုက်တယ်လို့ယာဒူကလည်းဖော်ရှားလိုက်ပါတယ်။နိုအဘက်ဂရီဟာသူ့ရဲ့လုပ်ပိုင်ခွင့်ကိုအသုံးချပြီးတော့အလုပ်နေရာတွေပေးခဲ့တဲ့အပြင်စီးပွားရေးလုပ်ငန်းတွေနဲ့တပ်တုတူဖော်ရေးလုပ်ငန်းတွေကိုလည်းပြည်စီအုပ်ဆာနဲ့ငွေကြေးအမြောက်အများလက်ခံရယူပြီးကူညီပေးခဲ့တယ်လို့တရုတ်အစိုးရရဲ့စီကမ်းထိန်းသိမ်းရေးကော်မတီကစနေနေ့ညနေပိုင်းမှာကြေညာခဲ့ပါတယ်။ဘက်ဂရီဟာတရုတ်နိုင်ငံရှင်ဂျန်မြို့မှာအများအပြားနေထိုင်ကြတဲ့ဝီဂါမွတ်စလင်တွေကအစင်းမြင့်အရာရှိကြီးတွေထက်ကတအုပ်ဖြစ်ပါတယ်။နိုင်ငံအနောက်ဆုံးပြည်နယ်မှာလုံခြုံရေးဖြိုခွင်းနှိမ်နှင်းမှုတွေလုပ်ပြီးဝီဂါနဲ့ကာဇက်စ်လူမျိုးသက်တမ်းလောက်ကိုအစိုးရကဖမ်းဆီးထိန်းသိမ်းခဲ့တဲ့ကိစ္စနဲ့ဘက်ဂရီကိုအခုလိုယာဒူကရောပါတီကပါထုတ်ပယ်လိုက်တဲ့ကိစ္စဆက်ဆက်မှုရှိတာကိုတော့မတွေ့ရပါဘူး။သမ္မတရှီကျင်းပင်ရဲ့အာဂရီလိုက်စားမှုတပ်ဖြည့်လုပ်ငန်းတွေနှစ်တွင်နဲ့ကြီးလုပ်ကင်လာလာမှာအစင်းမြင့်အရာရှိတွေရောအလဲအလတ်ရာထူးရှိသူတွေပါဖော်ထုတ်ခဲ့တာပါ။အာဂရီလိုက်စားမှုတပ်ဖြည့်လုပ်ငန်းဟာသမ္မတရှီကိုလူကြိုက်များစေတဲ့လုပ်ရက်တစ်ခုလည်းဖြစ်ပါတယ်။ဒါပေမဲ့လည်းဒီလုပ်ရက်ကနိုင်ငံရဲ့အတိုက်အခံတွေကိုဖယ်ရှားဖို့အဆင်ပြေလာတဲ့နည်းလမ်းလေးဖြစ်တယ်လို့ဝေဖန်သူတွေကထောက်ပြကြပါတယ်
ပြင်သစ်နိုင်ငံပါရီမြို့တော်ရဲ့အထင်ကရဈေးဆိုင်တန်းရှိရာလမ်းမပေါ်ကဘန်တစ်ခုကိုဆန္ဒပြသူတွေကစနေနေ့မှာမိရှုပ်ပြီးဈေးဆိုင်တွေကိုလည်းဝင်ရောက်ဖျက်ဆီးခဲ့ကြပါတယ်။သမ္မတအီမာနျူအယ်မက်ခရွန်နဲ့သူ့ရဲ့စီးပွားရေးပြုပြင်ပြောင်းလဲမှုအစည်းအဝေးတွေကိုကန့်ကွက်ဆန္ဒပြကြတဲ့အဝါရောင်ရောင်ပြန်အင်ဂျီဝတ်သူတွေရဲ့ဆန္ဒပြပွဲကလေးလာတဲ့ကိုရောက်ရှိလာခဲ့ပါပြီ။ဆန္ဒပြသူအစီအအတွက်ရော့ချလာနေပြီးချီတက်မှုတွေမှာလည်းငြင်းငြင်းချမ်းချမ်းဖြစ်လာခဲ့တာသတင်းပတ်တွေနဲ့ချီရှိလာပြီးတဲ့နောက်အခုလိုရုံရင်ဆန်ကပြန်ဖြစ်လာခဲ့တာပါ။ရဲတပ်ဖွဲ့ကဆန္ဒပြသူတွေကိုမိသက်ပိုက်တွေမြေယိုဘုံတွေနဲ့ပစ်ခဲ့ပါတယ်။မိသက်သမားတွေရောက်မလာခင်မှာပဲဘန့်ထာနော့ဘန်ခွဲတစ်ခုမိလောင်ပါတယ်။ရှောင်းစီလီစီကအဆောက်ဆိုင်နှစ်ခုမိလောင်ခဲ့တယ်လို့လမ်းတွေပေါ်မှာလည်းမိရှုခဲ့ကြပါတယ်။ပါရီမြို့တော်ကအောင်ပွဲကံမဟုတ်ဦးရှိမှာမြေယိုဘုံတွေပစ်ထားတဲ့ကြားကပဲဆန္ဒပြသူတွေကရဲတွေကိုလမ်းကင်းကြောက်တုံးနေနဲ့ပစ်ပေါက်ခဲ့ကြပါတယ်ရှင်။
နယူးဇီလန်ဗလီပြစ်ခတ်မှုဖြစ်ရာနေရာအနီးကိုရောက်ခဲ့ကြတဲ့ဘင်္ဂလားဒေ့ရှ်ကခရစ်ကက်အသင်းသားတွေမြို့တော်ဒါကာကိုမနစ်စနေနေ့ကပြန်ရောက်လာကြပါတယ်။တနပ်ပြစ်ခတ်မှုဖြစ်ခဲ့တဲ့ဗလီတွေဟာခရစ်ကက်ကစားမဲ့ဟက်ဂလီအိုဗယ်အားကစားရုံးကနေလမ်းလျှောက်သွားရင်10မိနစ်သာကြာပါတယ်။ဝုတ်ပြုတ်ဖို့ခရစ်ကက်အားကစားသမားတွေဘတ်ကားစီးပြီးတော့ဗလီအနီးကိုရောက်တဲ့အချိန်မှာပဲပြစ်ခတ်မှုစတင်ဖြစ်ပွားခဲ့တာပါ။အားကစားရုံမှာကြံနေတဲ့အသင်းသားတွေနဲ့မတွေ့ခင်အဲ့ဒီဗလီမှာအရင်ဆုံးဝုတ်ပြုတ်ဆူတောင်းမှုစီစဉ်ခဲ့တဲ့အတွက်အဲ့ဒီလိုရောက်သွားကြတာဖြစ်ပါတယ်။ပြစ်ခတ်မှုဖြစ်နေတဲ့အချိန်မှာအားကစားသမားအားလုံးဘတ်ကားပေါ်မှာဝုတ်နေခဲ့ကြတာပါ။အဲ့ဒီပြစ်ခတ်မှုမှာလူပေါင်း49ဦးထက်မနည်းသေဆုံးပြီးတော့ဒါဇင်နဲ့ချီတန်ရာရခဲ့ကြပါတယ်။ပြစ်ခတ်မှုတွေပြီးသွားမှအားကစားသမားတွေဘတ်ကားပေါ်ကဆင်းပြီးအားကစားရုံကအဖို့လက်ခံမှာရဲတွေပြန်ခွင့်ပြုတဲ့အထိနေနေခဲ့ရတယ်လို့ Twitter မှာရေးပါတယ်။ပြစ်ခတ်မှုဖြစ်ပြီး3နာရီအကြာမှာတော့ Bangladesh Cricket Board အဖွဲ့နဲ့ပြည်ပြည်ဆိုင်ရာ Cricket Council တို့တိုင်ပြီး9ရက်ကြာမဲ့အားကစားပွဲကိုဖျက်လိုက်တာဖြစ်ပါတယ
်။တနင်္ဂနွေနေ့မနေ့ကင်းထိုင်းနိုင်ငံရောက်နိုင်ငံတကာသတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့နန်းလောင်တို့ပြောပြခဲ့ကြတာပါခင်ဗျာ။အပတ်စဉ်ကနန်းတားတွေကိုမတိုင်ခင်မှာအခုထိုင်းတန်းရောက်နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးခြင်းပါတယ်။နယူးဇီလန်နိုင်ငံကဗလီနှစ်ခုမှဖြစ်ပွားခဲ့တဲ့တနပ်ပစ်ခတ်မှုတေဆုံးမှုနဲ့ပတ်သက်ပြီးတော့အမေရိကန်သမ္မတဒိုနယ်ထရန့်ကဝန်နေစကားပြောဆိုခဲ့ပေမဲ့လူမျိုးရေးဝါဒဟာချိန်ချောင်းမှုတရဖြစ်လာနေပြီဆိုတဲ့အပေါ်မှာတော့ငင်းဆန်ပြီးရှော့ရှော့ပေါ့ပေါ့ပြောဆိုခဲ့တာပါ။ရွှေပြောင်းနေထိုင်သူတွေကိုစန့်ကျင်တဲ့စကားတွေအမေရိကန်နိုင်ငံလောကမှာထဲသွင်းပြောဆိုတာဟာအမုန်းတရားကိုအခြေခံတဲ့ရာဇဝတ်မှုကိုမြင့်တက်စေသလားဆိုတဲ့ကိစ္စကိုအမေရိကန်နိုင်ငံမှာတဖန်ပြန်ပြီးငင်းခုန်ဆွေးနွေးလာနေကြပါတယ်။သမ္မတအင်ဘူဆိုင်ယာသတင်းတောက်ပက်စတီရဲ့သတင်းလွှာကိုတော့နန်းလောင်ပြောပြမှာပါ
။နယူးဇီလန်ဗလီပစ်ခတ်မှုအတွင်းသေဆုံးခဲ့ရသူတွေအတွက်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမှာလည်းမွတ်စလင်တွေဖူးပြူဆူတောင်းခဲ့ကြပါတယ်။တောက်ချာနေကပစ်ခတ်မှုကြောင့်လူပေါင်း49ဦးသေဆုံးခဲ့ရတယ်လို့ဒါဇင်နဲ့ချီတန်ရရခဲ့ကြတာပါ။တနတ်သမားဟာအော်စတြေးလျနိုင်ငံသားသူဖြစ်တယ်လို့ယုံကြည်ရပါတယ်။နယူးဇီလန်ဝန်ကြီးချုပ်ကတော့တနတ်သမားအဖြစ်ဆွဆွဲခံရသူကိုလက်ရဆွန်အကြံဖက်သမားတဦးဆိုပြီးတော့ခေါ်ဆိုခဲ့တာပါ။သမရအင်ဖီရောကလည်းတိုက်ခတ်မှုကိုပြင်းထန်စွာရှုံချခဲ့ပြီးဒါကိုအမုန်းတရားရဲ့ရက်စက်တဲ့လုပ်ရလို့ခေါ်ဆိုခဲ့ပါတယ်။သမရထရမ့်မှာအခုလိုပြောပါတယ်
။ I think it's a horrible disgraceful thing
and ဒါဟာကြောက်စရာကောင်းပါတယ်။ဂုံတိတ်ခါကင်းမဲ့ပြီးရက်စက်တဲ့လုပ်ရတစ်ခုပါ
။သမရထရမ့်မှာအကူအညီပေးဖို့ကံလန်းခဲ့ပေမဲ့ပြစ်ခတ်မှုကိုအကြံဖက်လုပ်ရလို့တော့မခေါ်ခဲ့ပါဘူး။လူပြူကြီးစိုးရေးဝါဒကိုလည်းကဘာတဝါမှာမြင့်တက်လာနေတဲ့ချင်းချက်မှုအဖြစ်သမ္မတထရမ့်ကလက်ခံယူဆထားတာမဟုတ်ပါဘူ
း I don't really I think it's a small group of people that have
လူပြူကြီးစိုးရေးဝါဒကချင်းချက်မှုတရားဖြစ်လာပြီလို့မထင်ပါဘူးအတော်ဆိုးတဲ့ပြဿနာနဲ့ရင်ဆိုင်နေရတဲ့လူအစုတစုရဲ့လုပ်ရလို့ပဲထင်ပါတယ်
ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘီရို FBI ရဲ့နောက်ဆုံးထုတ်ပြန်တဲ့အချက်အလက်တွေအရအမေရိကန်နိုင်ငံမှာအမုန်းတရားကိုအခြေခံတဲ့ရာဇဝတ်မှုတွေ18ရာခိုင်နှုန်းမြင့်တက်လာတာကိုတွေ့ရပါတယ်အမေရိကန်နိုင်ငံကမွတ်စလင်အရေးဆောင်ရွက်ပေးနေတဲ့အဖွဲ့အစည်းကနီဟတ်အဝတ်ကလည်းသမ္မတထရမ့်ကိုတာဝန်ခံမှုရှိဖို့လိုလားနေတာပ
ါ Mr. Trump your words matter
သမ္မတထရမ့်တုံ့နှုတ်တဲ့စကားလုံးတွေကအရေးကြီးပြီးတော့အဲ့ဒီစကားလုံးတွေကပြည်တွင်းမှာရောပြည်ပကအဖြစ်ကနေသူတွေရဲ့အသက်တွေအပေါ်မှာပါတက်ရောက်မှုရှိတယ်လို့အဝတ်ကပြောသွားပါတယ်တနတ်သမားလို့ယုံကြည်ရတဲ့လူရဲ့လူမှုကွန်ရက်ဆက်မျက်နှာပေါ်မှာလူဖြူကြီးစိုးရဲ့ဝါဒရွှေပြောင်းအခြေချနေထိုင်သူတွေနဲ့မွတ်စလင်ဆန့်ကျင်ဝါဒအကြောင်းကြေညာစာတမ်းရှည်ကြီးရေးပြီးတော့တင်ထားခဲ့တာပါ Vanderbilt တက္ကသိုလ်လူအစုလိုက်အပြုံလိုက်ပြစ်ခတ်မှုတွေနဲ့အမုန်းတရားအခြေခံတဲ့ရာဇဝတ်မှုလေ့လာရေးဌာနက Jonathan Marshall ကတော့ဒီဖြစ်ရပ်ကလူမျိုးရေးဝါဒအကြောင်းနိုင်ငံရေးမှာထည့်သွင်းဟောပြောတဲ့အတွက်ထွက်ပေါ်လာတဲ့အဆွန်ရောက်လို့ရဖြစ်တယ်လို့ပြောပါတယ်ရွှေပြောင်းအခြေချသူတွေနဲ့လူနေစုတွေကိုနိုင်ငံရေးမှာဆန့်ကျင်ပြောဆိုလာတာဟာလူဖြူကြီးစိုးရေးဝါဒဆိုင်ရာလမ်းကြောင်းတွေကိုတွန်းပို့လိုက်တယ်လို့ဖြစ်သွားစေတယ်လို့လည်းသူကအခုလိုပြောပါတယ
် What I worry about is not just these online communities which have been there for a long time it's also the ways in
online ပေါ်မှာတည်တံ့ဖွယ်ထားတာအချိန်အတော်ကြာပြီဖြစ်တဲ့လူမျိုးရေးအုပ်စုတွေကိုသာစိုးရိမ်နေတာမဟုတ်ပါဘူးခုခံကာကွယ်နိုင်စွမ်းမရှိတဲ့အဲ့ဒီလူနေစုအတိုင်းအဝိုင်းတွေအပေါ်အကြမ်းဖက်တဲ့လုပ်ရက်တွေနဲ့အဲ့လိုကိုတိလက်ရောက်ကျူးလွန်မှုမျိုးတွေဖြစ်လာစေတဲ့အပြောအဆိုတွေကိုနိုင်ငံကြီးမှာထည့်သွင်းပြောဆိုနေတာတွေပုံမှန်ကိစ္စလို့ဖြစ်လာနေတာကလည်းစိုးရိမ်စရာကောင်းပါတယ
်အမေရိကန်နိုင်ငံမှာရှိတဲ့မွတ်စလင်အတိုင်းအဝိုင်းကလည်းပိုးပြီးတော့နုံနုံကြကြရှိလာကြပါတယ်နယူးယောက်လိုမြို့ကြီးတွေမှာကျင်းပတဲ့ဝတ်ပြုဆုတောင်းပွဲတွေမှာတော့ရဲလုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားပေးရပါတယ်ရှင
်နန်းလောင်ပြောပြသွားတာပါအခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ခြင်းပါတယ်အရင်ဦးဆုံးဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ပါဒေါ်ဆန်းစုကြည်ခေါင်းဆောင်တဲ့အရသာတစ်ပိုင်းအစိုးရခင်မှာလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်နှဲပါလာပုံအကြောင်းဦးအောင်ခင်ကရေးသားတင်ပြထားပါတယ
်မြန်မာပြည်မှာလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်ဘယ်လောက်ရှိတယ်ဆိုတာကိုအဖွဲ့အစည်းအသေးသေးကလေ့လာစမ်းသပ်နေကြတာဒေါ်ဆန်းစုကြည်ခေါင်းဆောင်တဲ့ NLD အစိုးရတက်လာကြတဲ့ကဖြစ်ပါတယ်ဦးသိန်းစိန်အစိုးရလက်ထက်2023မှာပြတ်ထန်းတဲ့ဆက်သွယ်ရေးတယ်လီကွန်ဥပဒေနဲ့ပြင်ဆင်ချက်ဥပဒေအရအရေးယူခံရသူဦးရီဟာဦးသိန်းစိန်ခေတ်ကတည်းကပုံမှန်များပြားနေပါတယ်ဆက်သွယ်ရေးဥပဒေနဲ့အရေးယူမှုဟာဦးသိန်းစိန်လက်ထက်မှာဆက်တမှု NLD လက်ထက်မှာ139ခုရှိတယ်လို့အသံအဖွဲ့ရဲ့အစိုးရတက်တန်းဝက်အစီရင်ခံစာမှာဖော်ပြပါတယ်မနေ့ကဇန်နဝါရီလမှာတီထောင်တဲ့အသံအဖွဲ့ကလူငယ်တို့နဲ့ဘန်ကောက်အခြေစိုက်စီပါသတင်းအဖွဲ့တို့ပူးတွဲရေးသားထားတဲ့အစီရင်ခံစာဖြစ်ပါလေ NLD အစိုးရတက်ခါစားမှာလွတ်လပ်စွာထုတ်ပေါ်ပြောဆိုမှုကိုခွင့်ပြုခဲ့ပြီးတဲ့နောက်ပိုင်းမှာဆက်သွယ်ရေးဥပဒေနဲ့အရေးယူတာတွေရှိလာပါလေပြင်သစ်အခြေစိုက် Reporters Without Borders အဖွဲ့ကနိုင်ငံ180မှာသတင်းလွတ်လပ်မှုကိုတင်ပြရမှာမြန်မာကအဆင့်139မှာရှိပါတယ်အင်ဒိုနီးရှားနဲ့ဖိလစ်ပိန်နိုင်ငံတွေကမြန်မာနဲ့တာပြီးထိုင်း၊ကမ္ဘောဒီးယား၊မလေးရှား၊စင်ကာပူ၊လာအိုနဲ့တရုတ်ကမြန်မာနဲ့စိုးနေပါတယ
်။2013ဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးမှာကြေကြေပြတ်ပြတ်အဓိပ္ပာယ်ဖွင့်ဆိုထားတာကိုအခွင့်ကောင်းယူပြီးအရေးယူနေကြတာဖြစ်တယ်လို့အမေရိကန်အခြေစိုက် Freedom House အဖွဲ့ကဆိုပါတယ်။ဆက်သွယ်ရေးကွန်ရက်တစ်ခုခုကိုအသုံးပြုပြီးပုဂ္ဂိုလ်တူကို၆လှမ်းမှုအနိုင်အထက်ပြုမှုမတရားတားဆီးကန့်ကွက်မှုအသည်ဖြတ်မှုနှောက်ယှက်မှုမလျော်ဩဇာသုံးမှုဒါမှမဟုတ်ချင်းချောက်မှုစရာတွေကိုလုပ်ရင်ထောင်ဒဏ်3နှစ်ဖြစ်စေဒဏ်ငွေဖြစ်စေနှစ်ခုစလုံးဖြစ်စေချမှတ်နိုင်တယ်လို့ဆိုပါတယ်ပြင်ဆင်ချက်မှာတော့ထောင်ဒဏ်ကို2နှစ်အထိရှော့ပေါ်လိုက်ပါတယ်တရားဝတီစိုးမိုးရေးဘက်မှလည်းမြန်မာနိုင်ငံဟာညံပြင်းနေစေဖြစ်ပါတယ်တီးကြလွတ်လပ်ပြီးတမာတမတ်ဖြစ်တဲ့တရားစီရင်ရေးစနစ်ကိုရောက်ဖို့အများကြီးလိုနေသေးတယ်လို့ဆိုပါတယ်
2018လွတ်လပ်မှုအညွန်းမှာလွတ်လပ်မှုရှိတဲ့နိုင်ငံမရှိတဲ့နိုင်ငံနဲ့အနည်းအကျဉ်းသာရှိတဲ့နိုင်ငံဆိုပြီးနိုင်ငံပေါင်း195နိုင်ငံကို3မျိုး3စားခွဲပြားတာပါပဲဒီထဲမှာလွတ်လပ်မှုရှိတဲ့နိုင်ငံက45ရာခိုင်နှုန်းမရှိတဲ့နိုင်ငံက25ရာခိုင်နှုန်းနဲ့လွတ်လပ်မှုအနည်းအကျဉ်းရှိတဲ့နိုင်ငံက30ရာခိုင်နှုန်းရှိပါပဲအာဆီယံအုပ်စုမှာတော့မြန်မာ၊မလေးရှား၊အင်ဒိုနီးရှား၊ဖိလစ်ပိုင်နဲ့စင်ကာပူကိုလွတ်လပ်မှုအနည်းအချင်းရှိတဲ့နိုင်ငံအဖြစ်သတ်မှတ်ပါတယ်။ထိုင်း၊ဗီယက်နမ်၊လာအို၊ကမ္ဘောဒီးယားနဲ့ဘရူနိုင်းကိုတော့စာနယ်ဇင်းလွတ်လပ်မှုမရှိတဲ့နိုင်ငံအဖြစ်သတ်မှတ်တာပါပဲ။သ တင်းသမားကိုပြည်ထောင်စုဝန်ကြီးဌာနကစောင့်ကြည့်တာဟာမြန်မာပြည်မှာလူရုပ်လုံးချင်လူဖြစ်နေပါပြီ။တရင်ယူတဲ့တရင်တော့ကိုတဘုံနဲ့ဆက်သွဲတယ်လို့ဆွဆွဲပြီးအစိုးရကအမှုလုပ်တတ်ပါပဲ
။စစ်တပ်နဲ့အစိုးရကိုဝေဖန်တယ်လို့ယူဆရင် NLD အစိုးရဟာမရှင်းလင်းမပြတ်သားတဲ့ဥပဒေတွေကိုတုံးပြီးစာနယ်ဇင်းတွေကိုဖိနှိပ်ချုပ်ချယ်နေတယ်လို့လူအခွင့်အရေးစောင့်ကြည့်အဖွဲ့ကဆိုပါတယ်။ဒါကြောင့်မို့လက်နက်ကင်ပဋိပက္ခဖြစ်ပွားရာဒေသကိုသွားရောက်မဲ့သတင်းသမားဥယေနေပါနေတာဖြစ်ပါတယ်။အမျိုးမျိုးချင်းချောက်ခံရတဲ့သတင်းသမားဟာဓမ္မဒိဋ္ဌံကြကြမကြောက်မရွံ့သတင်းရေးနိုင်ဖို့ခက်ခဲတယ်လို့စက်တင်ဘာလထုတ်ကုလသမဂ္ဂအစည်းအဝေးခန်းစာမှာဖော်ပြပါတယ်။အစိုးရအာဏာပိုင်တွေကဆွဲချက်တင်တဲ့အမှုမှာလွတ်ဖို့အလားအလာအလွန်နေပါတယ်။ NLD အစိုးရခင်မှာလည်းယုံကြည်ချက်ကြောင့်ထောင်ကျနေသူတွေရှိနေပါတယ်။နိုင်ငံရေးအကျဉ်းသား40နဲ့အမှုစစ်ခံရသူ300နီးပါးရှိနေတယ်လို့လူအခွင့်ရေးစောင့်ကြည့်အဖွဲ့ကဆိုပါတယ
်။ထောင်ဒဏ်ကျခံရတဲ့ writer သတင်းတော်ဦးရဲ့အယူခံကိုတရားရုံးကပေချလိုက်တာကိုကြည့်ရင်မြန်မာပြည်အာဏာရှင်စနစ်အောက်ပြန်ရောက်နေတာသိတာကြောင့်မကြာမီကမြန်မာပြည်ကပြန်လာတဲ့ကုလသမဂ္ဂဝန်ထမ်းဟောင်း Charles Petrie ကဇန်နဝါရီလ17ရက်နေ့သို့ Washington Post သတင်းစာမှာရေးထားပါတယ်။ဒီပုဂ္ဂိုလ်က2003က2009အထိမြန်မာပြည်မှာ9နှစ်တာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။အဲဒီအနာဂတ်နဲ့ပတ်သက်လာရင်စစ်တပ်နဲ့ဒေါက်ဆာစုကြည်ဟာအငြင်းချင်းတူတယ်လို့ Charles Petrie ကဆိုပါတယ်။ပုံကြုံမှုကြီးမင်းအောင်လှိုင်နဲ့ဒေါက်ဆာစုကြည်တို့ရဲ့အတွေ့အကြုံဟာကွဲပြားခြားနားလာတာမဟုတ်ဘူးလို့ဆိုပါတယ်။ဒါကြောင့်မို့တိုင်းနာလက်နက်ကန်အဖွဲ့တွေနဲ့ဆွေးနွေးတာလဲတိရောက်မှာမဟုတ်ဘူးလို့ Charles Petrie ကမြင်ပါတယ်။ဒေါက်ဆာစုကြည်ဟာပါလီမန်လွတ်တော်စနစ်ကိုယုံကြည်ပုံရပေမဲ့လုတ်ပုံကိန်ပုံကတော့အာဏာရှင်ဆန်နေလို့ဆိုပါပဲ။ NLD လွတ်တော်အမတ်တွေကိုတင်းကျပ်စွာချုပ်ကန့်ထားပြီးကိုလိုနီအစိုးရနဲ့စစ်အစိုးရတုံးနေတဲ့ပြည်내ရင်းရံရတွေကိုဆက်တုံးနေတော့မယ်လို့ Charles Petrie ကသုံးသပ်ထားပါတယ်ခင်ဗျာ။
ဥက္ကခင်ရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ကြရပြီးခုတခါတော့ American Indian သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လာတန်းကပို့ချမှာဖြစ်ပါတယ
်ဒီတိဘာ English American Side ကန္တာမှာမြန်မာသတင်းတော့ကမှာတုံနှုံနေတဲ့ Idiom အသုံးချို့ကိုတင်ပြပေးမှာမို့ပထမဦးဆုံးတင်ပြပေးမယ် Idiom အသုံးကတော့
Keep under your hat
ဖြစ်ပါတယ်စာလုံးပေါင်းက keep keep under keep under ကအောက်မှာထားပါ you are your hat hat your hat သင်ရဲ့အုတ်ထုတ်ဖြစ်ပြီးစကုထုံးရဲ့လုံကောက်ဒီဘေကသင်ရဲ့အုတ်ထုတ်အောက်မှာထားပါဖြစ်ပါတယ်ဒီနေရာမှာအုတ်ထုတ်ကိုလူဦးကောင်းဒါမှမဟုတ်အတိညာဥနောက်အဖြစ်တင်စားပြောထားတာမို့ idiom ဆိုတဲ့တော်ဝဒီဘေကအကြောင်းအရာတစ်ခုခုနဲ့ပတ်သက်လို့ခေါင်းထဲမှာပဲမှတ်ထားဖို့ထုတ်မပြောပဲစိတ်ထဲမှာပဲထားဖို့ကိုဆလိုတာဖြစ်ပါတယ်။ဒီသုံးကို2020ရွေးကောက်ပွဲမှာဒီမိုကရက်ပါတီဘက်ကသမရကိုစရီလောင်းဖြစ်ဝင်းရှင်ပြိုင်မယ်လို့ကြေညာထားတဲ့ Vermont ပြည်နယ်ကအထက်လူတော်မှ Bernie Sanders ဟာ2016သမရရွေးကောက်ပွဲတွင်ကလည်းဒီမိုကရက်ကိုစရီလောင်းဖြစ်ဝင်းရှင်ပြိုင်ဖို့ကြိုးပမ်းခဲ့စဉ်ကထိုစဉ်သူ့ကိုထောက်ခံပြီးအင်တာနက်ပေါ်မှာလှုပ်ရှားခဲ့ကြတဲ့ဘာနီရဲ့ညီနောင်တွေဆိုပြီးဘာနီဘရိုလို့ဘန်စကားရနာမည်တက်ခံထားကြရတဲ့လူတွေဟာဆန်ဒါစ်ခု2020ရွေးကောက်ပွဲတွေဝင်းရှင်ပြိုင်မယ်လို့ကြေညာရမှာတော့ဘာနီရဲ့ညီနောင်တွေဘာနီဘရိုတွေတန်ကဘာသာမှထွက်လာတာမကြားရဘဲငြိမ်နေကြတဲ့အတွက်ကြောင့် Washington Post သတင်းစာကြီးမှာ Bernie Bros keep it under the hat ဆိုတဲ့ခေါင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီတော့နဲ့ပတ်သက်လို့ George Gould ပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ Keep it under your hat but I heard John is getting married
ဘယ်သူကမှသွားမပြောနဲ့စိတ်ထဲမှာပဲထားပါ John မင်္ဂလာဆောင်တော့မယ်လို့ကျွန်တော်ကြားတယ်လို့ထိပ်ပေးရပါတယ်ဥပမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ Keep it under your hat but I heard John is getting married
ခုဆက်လက်တင်ပြပေးမယ် idiom အသုံးကတော့
elephant in the room
ဖြစ်ပါတယ်ဆာလုံးပေါင်းက E L E P H A N T elephant ကဆင်း I N N T H E the R O O M in the room ကအခန်းထဲမှာဖြစ်ပြီး စကစုခွင့်ဝေးဓာတ်ရိုက်ဒီဘေကအခန်းထဲမှာရှိနေတဲ့ဆင်ဖြစ်ပါတယ်။တရိษံတွေထဲမှာတိတ်ကိုအယူဝဲစားကြီးမားလာတဲ့ဆင်တကောင်အခန်းထဲကိုရောက်နေတဲ့သဘောကိုတဲဝိုက်တဲ့ idiom အဓိပ္ပာယ်ရှင်းရမယ်ဆိုရင်တော့နေစဉ်ဘဝမှာလူအဖွဲ့အစည်းတစ်ခုခုတွေတိတ်ကိုကြီးမားနေတဲ့ပြဿနာရှိနေတာကိုသိထားပေမဲ့လို့လေအကြောင်းမျိုးမျိုးကြောင့်လူတွေကပြောဖို့ဆွေးနွေးဖို့တင်ပြဖို့ခက်နေတဲ့ပြဿနာမျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီနေ့တော့ကိစ္စတစ်ခုဟာတိတ်ကိုအရေးကြီးလွန်းလာပြီးပြဿနာဖြစ်တဲ့ဆိုတာကိုသိထားကြပေမဲ့လို့လေလူမှုရေးဘာသာရေးလူမျိုးရေးစသဖြင့်တို့ကြောင့်ဘယ်သူကမှစပြီးပြောဖို့ဖြစ်ရှင်းဖို့မလုပ်ကြတဲ့ပြဿနာမျိုးခိုင်တွေ့ရမှာကိုလက်တွင်တဲ့ပြဿနာမျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီနေ့အဖြစ်ပြောမထွက်တာမပြောချင်တာပြောဖို့မျက်နှာပူတာပြောဖို့ကြောက်တဲ့ပြဿနာမျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီအတုံးကို Twitter ကတဆင့်သူ့အမြင်တွေကိုအတိပေးရေးသားလေးရှိတဲ့သမ္မတ Donald Trump နဲ့ပတ်သက်ပြီး Trump က Twitter မှာရေးတဲ့ဆိုတဲ့ tweet လုပ်တဲ့အခါအကြောင်းအရာတစ်ခုခုနဲ့ပတ်သက်လို့တစ်ခုရေးပြီးနောက်ဆက်ရေးဖို့တစ်ခါတလေမိနစ်50လောက်ကြာမှဆက်ရေးတဲ့လေ့ကျင့်ဟာစိတ်တိုးစရာအောင်လို့အောင်မြတ်ဖြစ်စရာဖြစ်ပေမဲ့လို့လေဒါနဲ့ပတ်သက်လို့သမ္မတကိုဘယ်သူကမှဝေဖန်မရဲကြပဲပြောရခဲ့နေတဲ့ပြဿနာအကြောင်းထောက်ပြရမှာသူဝါရှင်တန်ပို့စင်စာကြီးရဲ့ဆောင်းပါရှင်တူက Let's address the elephant in the room. Why does it take Trump so long to tweet? ဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်တဲ့ George Group ပြီးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ The elephant in the room for this country is the issue of religion.
ဒီနိုင်ငံမှာလူတွေဆွေးနွေးဖြစ်ရှင်းဖို့ဝင်လေနေတဲ့ပြဿနာကြီးတစ်ခုကတော့ဘာသာရေးကိစ္စရပ်ဖြစ်တယ်လို့အဓိပ္ပာယ်ရပါတယ်။ဥပမာနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ The elephant in the room for this country is the issue of religion.
ခုနောက်ဆုံးကြင်ပြပေးမယ် EDM အတုံးကတော့
Show your cards.
ဖြစ်ပါတယ်။စာလုံးပေါင်းက SHOW show ကပြတာYOURCEARDS cards, your cards ကသင်ရဲ့ဖိတ်ကြားတွေဖြစ်ပြီးစစခွင်ရဲ့ဓာတ်ရိုက်အဓိပ္ပာယ်ကသင်ရဲ့ဖိတ်ကြားတွေကိုထုတ်ပြပါဖြစ်ပါတယ်။ကိုယ့်လက်ထဲမှာရှိနေတဲ့ဖိတ်ကြားတွေကိုအများမြင်နိုင်အောင်စကွဲပေါ်မှာချပြလိုက်တယ်ဆိုတဲ့သဘောကတော့ကိုယ်လုံနေတာကိုအများသိအောင်ပွင့်ပွင့်လင်းလင်းထုတ်ဖို့ပြောလိုက်တဲ့သဘောဖြစ်ပါတယ်။ idiom ဆိုတဲ့သဘောဓာတ်ရိုက်ကလည်းဒီတိုင်းပါပဲ။ကိုယ်မှာဘာအစီအစဉ်တွေရှိနေတယ်ဆိုတာကိုအရှိကိုအရှိတိုင်းထုတ်ပြောလိုက်တာဖြစ်ပါတယ်။ဒီအတုံးကိုခုသမ္မတ Trump က2020အတွက်အစိုးရအသုံးစီကိုကြီးညာလိုက်ပြီးသူလိုချင်တဲ့မက္ကဆီကိုဒိုင်းဆောက်ဖို့ငွေအပါအဝင်သူဖြတ်ချင်တာဖြတ်လိုချင်တာတွေသူထည့်ထားတဲ့အတွက်ဒီမိုကရက်တစ်ဘက်ကလည်းတုံ့ပြန်မဲ့အစီအစဉ်ချပြရမယ်ဆိုပြီး The New York Times စင်စာကြီးက With Trump's budget out, Democrats must now show their cards ဆိုတဲ့ခေါင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီတော့နဲ့ပတ်သက်တဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ It's time for both parties to show all their cards at the peace talks.
ညင်ကြင်စနေပဲမှာပါဝင်နေတဲ့အုပ်စုနှစ်ဖက်စလုံးတို့အနေနဲ့အရှိကိုအရှိတိုင်းအခြေအနေအလုံးကိုပြမှုဝင်လင်းလင်းချပြချဖို့အချိန်တန်ပြီလို့ဒီပင်ရပါတယ်။ဥပမာနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ It's time for both parties to show all their cards.At the peace talks.
ဒီဇင်ဘာတင်ပြခဲ့တဲ့ EDM အသုံးတွေကတော့
Keep under your hat. Elephant in the room. Show your cards.
ဖြစ်ပါတယ်။နောက်ဒီဇင်ဘာကုလချီမျိုးမှလည်းနောက်ထပ် EDM အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။
ဒေါ်လာအတန်တင်ဆက်တဲ့ EDN 3အင်္ဂလိပ်သင်ခန်းစာဖြစ်ပါရယ်ခင်ဗျာကျွန်တော်တို့ VOA ရထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဒီသတင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားနိုင်တယ်လို့စာလိုက်ကတစ်ဆင့်ဆက်သွယ်ခြင်းတော့စာလိုက်တိတအမှတ်855ရန်ကုန်စာလိုက်ကြီးလို့စာရေးသားနိုင်ပါတယ်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American တန်ကနေတနင်္ဂနွေနေ့မနက်အစီအစဉ်တွေကိုမနက်9နာရီအထိလိုင်းနိုမီတာ32 kHz 9335လိုင်းနိုမီတာ40 kHz 9483လိုင်းနိုမီတာ48 kHz 6153နဲ့လိုင်းလက်မီတာ190ကပါဆက်ပြီးထုတ်လွှင့်သွားမှာဖြစ်ပါတယ်။အခုတော့စနေညတိုင်းရိုက်လေလိုင်းအစီအစဉ်တင်ဆက်ဖို့အချိန်ရောက်ပါပြီ။မြေယာစီမံခန့်ခွဲမှုမြေလွတ်မြေလက်နဲ့မြေရိုင်းစီမံခန့်ခွဲမှုဥပဒေကြောင့်အစဉ်ဆက်စိုက်ပျိုးလုပ်ကင်ပိုင်ဆိုင်ရတဲ့မြေယာတွေလက်လွတ်ဆုံးရှုံးသွားမှာအေးအေးယူခံရမှာကိုဒေသခံတွေလူအခွင့်ရေးလှုပ်ရှားသူတွေနဲ့ကုလသမဂ္ဂအရာရှိတွေကပါစိုးရိမ်မကင်းဖြစ်နေကြတဲ့အကြောင်းကိုဒီတစ်ပတ် VOA စနေညတိုက်ရိုက်လေလံအစီအစဉ်မှာကိုအောင်လင်းဦးကဆွေးနွေးတင်ဆက်ထားပါတယ
်။မင်္ဂလာပါခင်ဗျာ။ဒီနေ့တိုက်ရိုက်လေလံအစီအစဉ်မှာတော့ဒီစိုးရိမ်မကင်းတဲ့သဘောထားတွေထွက်ပေါ်နေတဲ့မြေယာဥပဒေနဲ့ပတ်သက်ပြီးဆွေးနွေးသွားမှာပါ။မြေယာစီမံခန့်ခွဲမှုဥပဒေရဲ့မြေယာတွေကိုတည်ယဝင်ပိုင်ဆိုင်ရောက်ရှောက်ဖို့သတ်မှတ်ထားတဲ့နောက်ဆုံးရက်ကတော့ဒီသတင်းပတ်ထဲမှာပဲကုံသွားပါပြီ။မြေလွတ်မြေလက်နဲ့မြေယာစီမံခန့်ခွဲမှုဥပဒေကြောင့်အစဉ်အဆက်စိုက်ပျိုးလုပ်ကင်ပိုင်ဆိုင်ရတဲ့မြေယာတွေလက်လွတ်ဆုံးရှုံးရမှာအေးအေးယူခံရမှာကိုဒေသခံတွေလူခွေလှုပ်ရှားသူတွေနဲ့ကုလသမဂ္ဂအရာရှိတွေလည်းစိုးရိမ်တဲ့အခြေအနေတွေစိုးရိမ်တဲ့သဘောထားတွေပြောနေတာရှိပါတယ်။ဆိုတော့ဒါနဲ့ပတ်သက်လို့ကျွန်တော်တို့ဥပဒေရေးရဲ့ကျွမ်းကျင်သူတွေလယ်သမားရေးလှုပ်ရှားသူတွေကိုဆွေးနွေးဖို့ကျွန်တော်တို့ဖိတ်ကြားထားပါတယ်။ဆိုတော့ကျွန်တော်တို့ဆွေးနွေးပွဲကိုအခုပဲစလိုက်ချင်ပါတယ်။ဆိုတော့အရင်ဆုံးတော့ကျွန်တော်ဒီဆွေးနွေးပွဲမှာပင်တိုင်ဆွေးနွေးဖို့ဒီလူခွေရှင်တွေဦးတင်တန်းအောင်ရှိပါတယ်။နောက်ပြည်တော်စုတန်းရန်သားတောင်းသူလယ်သမားသမဂ္ဂတွင်ရင်မှုဦးစော်ရန်နောက်တစ်ခါဒုံးမြေကွန်ရဲ့တွေ့တွင်ရင်မှုဦးစီသူတို့ရှိနေပါတယ်။ဆိုတော့အရင်ဆုံးတော့ဆရာဦးတင်တန်းဦးရဲ့အမြင်ကိုဆွေးနွေးစေချင်ပါတယ်ခင်ဗျာ။ကျွန်တော်အခုဒီပေါ့လေဒီပြီးခဲ့တဲ့ဒီတစ်ပတ်ထဲမှာပဲတက်တန်းကုန်သွားတယ်တက်တန်းပြည့်သွားတယ်ဒီဥရီနဲ့ပတ်သက်လို့ပေါ့လေအဓိကစိုးရိမ်စရာအချက်အနေနဲ့ဘာတွေများရှိရလို့များပြောနိုင်မလဲဆရာဦးတင်တန
်းအဓိကအားဖြင့်တော့ဗျာဒီမှာကျွန်တော်တို့ပြင်ဆင်လိုက်တဲ့ပေါ့နော်2012ခုနှစ်ဥရီ2017မှာပြင်လိုက်တယ်ပြင်လိုက်တာပုံမှန်20နှစ်မှာပြန်ထမ်းတဲ့အချက်တွေကဟိုချုပ်ပြောရင်ကျွန်တော်တို့ဒီရေလွတ်ရေလန့်ရေရိုင်းနဲ့ပတ်သက်ပြီးတော့ဟိုစောက်ထားမှုမရှိဘဲနဲ့ဆွေးနွေးမိတ်မရဘဲနဲ့လက်ရှိလုပ်ကံလို့ရှင်ထောင်မိနစ်ဒီဖြနိုင်နေအဲ့ဒီတောင်ဝင်းငါးရင်းဒီဖြနိုင်နေအဲ့ဒီအကြည့်လေအဲ့ဒီဓာရီကသူတို့ပြင်ရချက်တွေကျွန်တော်စစ်ဆောင်ဒေတာလေးမသိနိုင်ဘူးနောက်တစ်ခါစံမှန်ဒီဒီလက်ထက်လည်းလမ်းနေတယ်လို့ကျွန်တော်ပြင်ရအဲ့ဒီခါကျတော့ဒူးသားတဲ့ဒီဒီတွေတိုင်းရင်းသားတွေအကုန်လုံးကသူတို့ခွင့်ရတဲ့လက်လက်ဆုံးချုပ်ပြီးတော့ပေါင်ချခံမယ်အန္တရာယ်နဲ့ရင်ဆိုင်နေရတယ်လို့ကျွန်တော်ယုံကြည်တယ်ဗျာ
โอเคဒါတော့အဓိကစိုးရိမ်စရာအချက်တွေပေါ့နော်ဆိုတော့ကျွန်တော်ဥစော်ရင်အမြင်လဲကြားချင်ပါတယ်ခင်ဗျာဥစော်ရင်အခုကျွန်တော်တို့ဒီဥပဒေမှာအဓိကစိုးရိမ်စရာပူပန်စရာအချက်ကဘာတွေရှိနေလဲခင်ဗျာ
ကျွန်တော်တို့ဒီကံဒီအားနဲ့ပတ်သက်ပြီးတော့ဥပဒေတစ်ခုဆိုတာကတော့ကျွန်တော်တို့ဒီလေယာဉ်နဲ့ပတ်သက်လို့ပြင်လေယာဉ်နဲ့တိုက်ရိုက်ဆက်ဆံတဲ့အဲကျွန်တော်တို့ဒါတောင်တလမတူကြီးတစ်ခုလုံးကပါဝင်ခွင့်ရှိရမှာဖြစ်ပါတယ်အခုကဒီဥပဒေတွေပြဋ္ဌာန်းတဲ့အခါမှာဆိုလို့ရှိရင်ကျွန်တော်တို့ဒါတောင်တလမကိုကိုစားပြုတဲ့အဖွဲ့အစည်းတွေတမကတွေလုံးဝဖွဲ့စည်းခွင့်မရှိတဲ့အချိန်မှာအဲဒါလို့ဒါနောက်ကဘိုးလေးအမေစီမံခန့်ခွဲမှုအဖွဲ့ဆိုတာလည်းပဲဒါကျွန်တော်တို့ပြည်အောင်သူဝင်ကြီးတယောက်ကနေပြီးတော့သူစိုက်သလိုစီရင်ခန့်ခွဲခွင့်ရှိတဲ့အခြေအနေဖြစ်တဲ့အခါကျတော့ဒီဥပဒေဟာပြည်သူလူထုကိုကိုယ်စားပြုရမယ်ဆိုတဲ့အချက်တွေကအားနည်းသွားပြီးတော့ဒါကျွန်တော်တို့ဒီပရိုနီတွေနဲ့ဒါကျွန်တော်တို့ငွေကြေးရှိတဲ့လူတွေနဲ့စီးပွားရေးလုပ်ငန်းရှင်တွေကကိုယ်စားပြုထားတဲ့ဥပဒေတစ်ခုဖြစ်တဲ့အတွက်ဒီဥပဒေရဲ့အကျိုးတရားမှုတွေကတနိုင်ငံလုံးကိုကျွန်တော်တို့ဒုက္ခရောက်စေပါတယ်ခင်ဗျာ
โอเคကျေးဇူးပါဆိုတော့ကျွန်တော်ဒီဒုံးမြေကွန်ရက်ကထွေထွေမှုဥစီသူရဲ့အမြင်လဲကြားချင်ပါတယ်ဥစီသူရဲ့အခုဒီဥပဒေနဲ့ပတ်သက်လို့ဥစီသူတို့ဘက်ကစိုးရင်ချက်ဟောပူပန်ချက်ဘာတွေများရှိလဲခင်ဗျာ
ဟုတ်အဓိကစိုးရင်တော့သူကဒီဥပဒေရဆိုရင်တိုင်းရင်းသားတွေရဲ့ရိုးရဓလေးနဲ့ဒီမူလအခွင့်အရေးတွေကြက်ွယ်သွားနိုင်တာရှိတယ်ပြီးရင်ဒီဆေးရနာချင်းနောက်ဝတ်တော့ကျွန်တော်ညီမပြည်တော်တီထောင်ရေးအဖွဲ့ကအမိန့်ညင်ချက်တဲ့လူတို့ဖိနှိပ်ခဲ့တဲ့ရန်တရားအမွေကိုပြန်ပြီးတော့ကျောက်တော်မှတက်ပြီးတယ်လို့မြင်နေရရှိတယ်။ပြီးရင်လက်ရှိသွားနေတဲ့ငင်းကျင်းရေးလုပ်ငန်းစဉ်တွေကုချင်မာကိုဖယ်လိကွေကုမီကိုစီမံခွဲခွဲနေနဲ့ချောင်းချောင်းကြီးစန့်ကျင်နေတဲ့နိုင်ငံရေးလမ်းစဉ်တွေနဲ့ဟိုပီလာစန့်ကျင်နေတာကိုမြင်နေရရှိတယ်။ပြီးရင်ဒီ ီဥပဒေမှာတောင်သူတွေအဖြစ်အခု2018ဥပဒေမှာ CSO တွေဥပဒေပြင်ရခြင်းကိုကူညီပေးတဲ့လူတွေကထောင်ချမဲ့ပုံမှန်တင်နေလာတာလည်းရှိတယ်ဘာဖြစ်နောက်ဆုံးချက်ကတော့ဒါအမြင်ထက်သိမ့်မှုဖက်ကျင်တဲ့ဥပဒေဖြစ်တယ်လို့ကျွန်တော်ဘက်ကအမြင်နဲ့အားအစိုးရပါတယ်
โอเคเจซูอ่ะสรุปเสี่ยวอู้ตั้งตั้งโหเว้ยเจนอุบัติเหตุเนี่ยโหเปลี่ยนมีซื้อนุ้ยเสร็จมาเลยสรุปโหดีโลเฉินนี่ชื่อตาเนี่ยดีอุบัติโหกูก็ละถั่วจินต้องหมดที่ผิดละไอ้เฉินนี้မျိုးเนี่ยอติกะบลูป้ายนี่จองเดี๋ยวที่โหดีโลเฉินนี่ยောက်ละได้ดาริโหเปลี่ยนหมดเสร็จหมดโหลงลงนั่นเนอควนลั้นนี่ไม่ยากแกหลุละเสี่ยบลูเฉินนี่ยောက်ดีอุบัติโหจินต้องเนี่ยอึนที่ยောက်ละละเลย
ကျွန်တော်ထင်တယ်ရဒီဥရီက2020မှာပြတ်ထားနေတာစစ်ဆိုးရတဲ့ကက်မှာပြတ်ထားနေတာပဲစစ်ဆိုးရတဲ့ကက်ပြန်ထားပြီးတော့ဒီဟာတွေအဓိကအကောင့်တွေပေါ်တာတော့ဒီလေးဥရီဌာနအောက်မှာပြီးရထေရီဥရီဌာနပေါ့နော်အဲသူတို့ကဒီနေရာဥရီတွေလုပ်တဲ့အခါမှာစီနီဝဲတွေဒီကောင်ကခုနနေရာလုပ်ငန်းရှင်လမ်းစဉ်အထောက်ကနေလေယာဉ်တွေဥရီစတဲ့အချက်တွေမှာလူမှုကိုကိုးစားပြီးတော့ဒေသမားတွေကိုးစားပြီးတော့နော်ဒီဥရီပညာရှင်တွေတို့ကိုးကြလေတွေတို့ဘယ်တော့မှမခေါ်ဘူးကဘီရိုကရက်ယန်နီယာကိုဘီရိုကရက်စီယန်နီယာကိုကိုးစားပြုပြီးတော့လူမှုကိုပြည်ပြည်ကျေလို့ရအောင်သူတို့အသုံးချလို့ရအောင်ဆိုတော့အရင်းနဲ့လည်းလုပ်တယ်ဒါအဲ့ဒီအန်နီယေကိုကျွန်တော်တို့ဒီခုကလူမှုဖြစ်တော်ပေါ့ဗျာဖြစ်တော်ကလည်းမမြင်နိုင်တာတော့တော်တော်ဝန်းနေကြအောင်ပါဗျာဒါဦးလည်းကျွန်တော်တို့ကတော့တောက်လျှောက်ကန့်ရတာမှာအဲ့ဒီလူမှုတွေကစီစဉ်လေသမားတွေကိုဒုက္ခပေးရမှာပဲနော်ငင်းငယ်ကြီးစီစဉ်တာသိခိုင်းတယ်ဒီအကြီးရသမီးတွေရဲ့နေရာလုပ်ငန်းတွေလည်းလုံးဝမကိုက်ဘူးလို့ပြောတဲ့အနေအထားရောက်နေတယ်ဒါကြောင့်မို့လို့ဒီဥပဒေကိုကျွန်တော်တို့ကတော့ခုခံစာရွက်ပြီးမရခဲ့ဘူးဒါပေမဲ့ကျွန်တော်တို့ဓာကြီးကိုပြန်ဖြတ်ဖို့ပြန်ပြင်ဖို့လို့ကျွန်တော်ဆွေးနွေး
ဟုတ်ကဲ့ဆရာသင်တန်းကျေးဇူးပါဆိုတော့ဥဆိုရင်သဘောထားကိုခင်ဗျာအခုဆိုတော့ဒီတကယ်ဥပဒေပြုတယ်ဆိုတော့အဓိကလွတ်တော်မှာတာဝန်ရှိတဲ့အပိုင်းပေါ့လေဆိုတော့လွတ်တော်ကဒါနဲ့ပတ်သက်လို့ပြင်စရာမလိုဒီဥပဒေကဟိုပြင်ဖို့မလိုတဲ့ဥပဒေဆိုပြီးတော့မပြင်တာမျိုးလားဒါမှမဟုတ်ပြင်ဖို့နိုင်ငံရေးစံတာမရှိလို့အခုလိုဒီအခုကျင့်သုံးဖို့ဒီဖြစ်လာလားဘလို့ယူဆလို့ဆိုရင
်အဲ့ဒါကတော့ကျွန်တော်တို့ဒီဥပဒေတွေပြင်မယ်ဆိုပြီးတော့တို့ကဒါလွတ်တော်ကနေပြီးတော့ဒါကျွန်တော်တို့အစိုးရအနေနဲ့ကျင်းရတယ်ဒါပေမဲ့ဒီဥပဒေကိုပြင်တဲ့အခါမှာသူတို့ကနေပြီးတော့ကျွန်တော်တို့ guide တဲ့ပေါ့ဗျာ guide တဲ့ဆိုတာကဒီချက်တွေကဒါလိုအပ်ချက်ရှိလို့ပြင်မယ်ဆိုပြီးတော့သူတို့ဖိတ်ကြားပါတယ်ကျွန်တော်တို့ကအဲ့လိုမဟုတ်ဘူးကျွန်တော်တို့သိထားတာမြေပြင်အခြေအနေမှာဒီဥပဒေကြောင့်လယ်သမားတွေကထောင်ချနေတယ်အပြတ်သားတွေမရှင်းနိုင်ဘူးပြောမယ်ဆိုလို့ရှိရင်နိုင်ငံတော်ကနေပြီးတော့ကျွန်တော်တို့ဒီဥပဒေရဲ့အမြင့်ဆုံးရုံးကနေပြီးတော့အမှုပေါင်း9000ကျော်မှ9000ကျော်ပဲရှင်းနိုင်တယ်ဆိုတဲ့အခါကျတော့အောက်ခြေအခြေအနေကဒီဥပဒေဟာပြဿနာကိုဖြေရှင်းနိုင်တဲ့အခြေအနေမျိုးမရှိဘူးလေတင်မတရားသိမ်းခံထားရတယ်ဒီအတွက်ဥပဒေတွေပြင်မယ်ဆိုလို့ရှိရင်အောက်ခြေလေသမားတို့အဲနောက်ကလေသမားကြီးကျွမ်းကျင်သူတွေနဲ့ဖေးချာချာပြင်မှာခင်ဗျားတို့ guide တဲ့ပြုထားတဲ့အချက်တွေမကဘဲနဲ့ဒီချက်ဒီချက်တွေဒီချက်တွေပြင်ဖို့လိုအပ်ပါတယ်အဲတော့ကျွန်တော်တို့ပြင်တဲ့လူတွေပြင်ဖို့ဖိတ်ကြားခံရတဲ့လူတွေအနေနဲ့လည်းပဲသွားတဲ့အခါမှာပေါ့နော်ကျွန်တော်တို့ကဒန်လူယူဆွေးနွေးပါဒန်လူယူကျွန်တော်တို့ဒါတွေကိုရွေးချယ်ဟိုပေါ့အတိမတ်ပြုပြီးတော့ရွေးချယ်ရမယ်ဒီအချက်လက်တွေကိုကျွန်တော်တို့ကစီစစ်ပြီးတော့လုပ်တဲ့အထဲထဲမှာဥပဒေကိုပြင်ဆွဲတဲ့အထဲထဲမှာလယ်သမားတွေနဲ့လယ်သမားတွေလှုပ်ရှားတဲ့သူတွေစေတနာကိုအရင်းမြစ်ကစတည်တဲ့လူတွေကိုရွေးချယ်ခွင့်ပေးပါအတည်ပြုခွင့်ပေးပါဆိုပြီးတော့ကျွန်တော်တို့ကသွားတဲ့လူတွေကိုအကြံပြုပါတယ်ကျွန်တော်တို့ကိုယ်တိုင်ကတော့ဒီအချက်လက်တွေအားလုံးကိုကျွန်တော်တို့ကဒန်လူယူမရှိတဲ့အတွက်ကျွန်တော်တို့မဆွေးနွေးခဲ့ပါဘူးခင်ဗျအဲ့တော့ကျွန်တော်တို့ဒီအချက်လက်တွေဟာတကယ်လားဆိုလို့ရှိရင်တောင်ဝင်မားသူ့ကိုကိုးစားမပြုဘူးဆိုတာကိုကျွန်တော်တို့ကမကိုရပြီးတော့အမတန်ဆိုးရင်တဲ့အတွက်ဒါတွေကဒီလိုပြဿနာတွေဖြစ်လာရင်တော့ရှင်းနိုင်မှာမဟုတ်ဘူးဆိုတာငကိုရီကကျွန်တော်တို့အကြောင်းကြားထားပါတယ်ခင်ဗျဟု
တ်ကဲ့ဆိုတော့ဟိုဒီလိုဆိုးရင်စရာအချင်းတွေကျွန်တော်ဥစီသူရဲ့အမြင်နဲ့ကြားချင်ပါတယ်ခင်ဗ
ျကျွန်တော်နားလေတာတော့သူအဆိုးရဘက်ကအမြင်ကသူကတိုင်းပြည်ရဲ့ GDP ကိုပဲကြည့်တယ်ဟိုတိုင်းပြည်ဝင်ငွေရဖို့လောက်ကိုပဲစဉ်းစားတယ်တကယ်လူထုလူတန်းစားရဲ့အောက်ခြေအချင်းအမြင်နဲ့အမှန်တရားတွေကိုဟိုမတိမမြင်နိုင်မဲ့လောက်တဲ့အဖြစ်တယ်ပေါ့နော်ဟိုပြီးရင်နောက်တစ်ခုကဘာကြောင့်သူတို့အတီးပြူရလဲလို့ပြောရင်ဒီမြေနဲ့ပတ်သက်ပြီးတော့ဟိုမြေယာကိုပဲရောင်းကုန်တစ်ခုအဖြစ်ရှုမြင်တဲ့ဟာမျိုးမြင်နေတာရှိတယ်ပြီးရင်ဒီနိုင်ငံရေးအယူအဆအရတခြားမြေနဲ့ပတ်သက်တဲ့မူဝါဒ policy ရန်ရားတွေနဲ့ပတ်သက်ပြီးတော့လည်းကျွန်တော်နိုင်ငံမှာကတော့မုံမုံလို့မရှိဘူး2016မှာထွက်တဲ့ဟိုမြေယာဟိုမူဝါဒရှိတယ်အဲ့မူဝါဒထဲမှာလည်းမကောင်းတာတွေရှိတယ်ကောင်းတဲ့အချက်တွေတိုင်းနာကြမ်းကန္တာတွေပါအဲ့ဒါတွေကိုလည်းရင်းသူရှုထားတာရှိတယ်နောက်တစ်ခုကဒီဥပဒေကိုပြန်ပြီးတော့သူတို့အသက်သွင်းရခြင်းအကြောင်းရင်းကဘာရှိလဲဆိုရင်သူတို့ရင်းနှီးညွှန်းနှံမှုလုပ်ချင်တာကျွန်တော်ဆိုတော့ရင်းနှီးညွှန်းနှံမှုဥပဒေရှိတယ်သူစီဝိုင်းစုံတွေအစီအစက်ဥပဒေတွေရှိတယ်အဲ့လိုဥပဒေရှိပါရဲ့လေမြေယာဥပဒေမှာရင်းနှီးညွှန်းနှံမှုလုပ်ဖို့ဆိုတာလေအကုန်ပါတယ်ဒီဥပဒေတခုလုံးချုပ်ချင်းကြော်ယူအားလုံးကလေသမားဆိုတာစားတဲ့ကြောင်ပဲပါပြီးတော့ကျန်တာကုမ္ပဏီတွေလုပ်ငန်းရှင်တွေခရိုနီတွေပြည်ပလုပ်ငန်းရှင်တွေပြည်ထောင်လုပ်ငန်းရှင်တွေအလုပ်လုပ်ဖို့လုံအင်ရင်ရဲအေးပိုင်တဲ့အမှုနဲ့တောင်သူတွေတရားစွဲဖို့ဆိုတဲ့အားမျိုးတွေဖန်တီးကြတာဖြစ်တယ်ဖန်တီးနေတာ မဟုတ်ဘူးစိုးရိမ်နေတာမဟုတ်ကျွန်တော်ပြစ်သွားပြီကျွန်တော်ဒီဇင်ဘာမှာဒီဥပဒေထွက်ပြီးတော့မဟုတ်ဘူးဗျာလေသမားတွေဆန္ဒပြတယ်အခုဒီနေ့အစည်းအဝေး35ဦးရှိပြီဒီဥပဒေတရားဆွဲခင်ရလားကျွမ်းငယ်မှာလည်းရေလွတ်မြေလည်းနေဥပဒေပုံမှန်20ခုခါဝင်းနဲ့ဆွဲခင်လား၄ဦးထက်ချင်ပြီအဲ့လိုမျိုးသူကလူတို့ကိုဖိနှိပ်ရေးရန်တည်းကနဝတာတုံးခဲ့တဲ့အချိန်မှာပြန်ပြီးတော့ဒီဥပဒေအတီးတီးကိုပြန်ဖြစ်မှာပဲဆိုကျွန်တော်ထောက်ပြတော့ညာလည်းထပ်ဖြစ်နေတယ်ဒီပြဘာဘာရှိသေးလဲလို့ပြောရင်တောင်သူတွေထောက်ကြခင်ရရုံမဟုတ်ပဲねဒီထဲမှာ CSO တွေဘောတော့ရပ်ပတ်အဖွဲ့အစည်းတွေဥပဒေပညာရှင်တွေကသူကဟိုထောက်ကြနိုင်တဲ့ပုံမှန်မျိုးတွေထပ်တော့ဥပမာကျူးကျော်သူရဲ့အနောက်မှာကျူးကျော်သေးသူဟိုဝင်ရောက်လောက်ကန်သူရဲ့အနောက်မှာဝင်ရောက်လောက်ကန်သေးသူဆိုတဲ့ဟာမျိုးတွေရိုးရတလေးကိုဆန့်ကျင်တဲ့အချက်တွေကလည်းအများကြီးပါလာတယ်ပြောချင်တာတိုင်းရင်းသားကိုနားမလဲတာဖြစ်တယ်ဗောနော်တိုင်းရင်းသားတွေကိုနားမလဲတာတိုင်းရင်းသားလို့ပြောချင်တာဗမာတိုင်းရင်းသားတွေကိုလည်းနားမလဲဘူးလက်ပတော်ကိုပါမောက်လီးသလိုလီးတဲ့ဖြစ်စဉ်မျိုးတွေထပ်ပြအောင်တို့ဖန်တီးနေတာပြင်ဒီဥပဒေကြီးတဲ့ဟာကလက်ရှိအစိုးရတည်ရဲ့တာဝန်ရုပ်ပြောလို့ရတော့ညာလဲတကယ်လာခဲ့တဲ့နာဝတကအမင်းကြီးချက်နဲ့စီမံခဲ့တဲ့ဟာဖြစ်တယ်အဲဒီလူလူဖိနေရန်တရားကိုအသက်သွင်းတာကလွတ်တော်ကပြက်နေပြီလို့ပြောလို့ရတယ်လွတ်တော်ထဲမှာဒီဥပဒေချမ်းကော်မတီတို့ဘာလို့ကထွက်ရင်လက်ရှိအမတ်တွေကဖက်ကုံမဖက်ပဲမျိုးလုံးမိတ်ကလုံးမိတ်တဲ့ဟာကပြည်သူတန်ပေါင်းလို့ကတစ်ခွက်ရောက်သွားစေရဲဆိုတာကိုမတူဘူးပေါ့သူတို့ကတော့အဓိကအနည်းချုပ်ပြောရင်သူတို့ကဘာကြောင့်လုံလဲလို့ပြောရင်တိုင်းပြည် GDP တကူရဲ့ကိုပဲကြီးပြီးလုံနေတာဖြစ်တယ်တကယ်လက်တွေ့လူထုဘဝတွေဟိုတိုင်းရင်းသားဘဝတွေကိုနားမလည်ဘူးဆိုတာဟိုထောက်ပြချင်ပါ
ဟုတ်ကဲ့ဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးဝတ်တက်ကိုတိုင်းရိုက်ပါဝင်ဆွေးနွေးကိုကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလက်ရှိနေပါတယ်ကျွန်တော်တို့ကိုသီးလည်မှုကထိုင်းနိုင်ငံကပါကိုသီးလည်မှုလည်းဆွေးနွေးနေတာပဲဖြစ်ဖြစ်မေးမြန်းနေတာပဲဖြစ်ဖြစ်ဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒီအခြေခံဥပဒေကကျွန်တော်အနေနဲ့ပြောရမယ်ဆိုရင်ညောင်းနှပင်နီလာဆန်းကနော်အဲ့ဒီအခြေခံဥပဒေမျိုးရေးဆွဲထားသလိုဖြစ်နေပါလေခင်ဗျာ။ဘာဖြစ်လို့လဲဆိုရင်တော့အခုပြည်သူတွေကိုနော်သူတို့နိုင်ငံရဲ့အမြောက်များစွာမှလည်းတိခဲ့သလိုပဲနော်ပြည်သူတွေကိုမောင်းထုတ်တဲ့သဘောမျိုးဖြစ်ပြီးမှသူတို့ရေးဆွဲတဲ့အခြေခံဥပဒေမျိုးဖြစ်နေတယ်ခင်ဗျာ။အဲ့ဒါကြောင့်မို့နော်ပြည်သူတွေအနိုင်နဲ့နာဖို့လာလာရှိတဲ့ပြည်သူတွေကိုနော်မျက်နှာမူလို့ရေးဆွဲတဲ့အခြေခံဥပဒေမျိုးကြောင်းအနေနဲ့ဖြစ်နေချင်ပါတယ်ကွာ။မဟုတ်လို့ရှိရင်နော်ကျွန်တော်တို့တိုင်းနာပြည်သူဗမာပြည်သူအားလုံးဟာနော်ဒုက္ခရောက်မဲ့အခြေအနေမျိုးဖြစ်တယ်လို့နော်နော်မီးလောင်ရာတွေတင့်လို့ဖြစ်သွားမဲ့ဆိုတော့သဘောများသိရောက်နေတဲ့အတွက်နော်ဒီလိုအခြေခံဥပဒေကိုနော်ဒီအချိန်မှာရေးဆွဲလို့မဖြစ်သေးပါဘူးလို့ကျွန်တော်အနေနဲ့ပြောချင်ပါတယ်ခင်ဗ
ျဟုတ်ကဲ့ကိုသီးလည်းမှုဆွေးနွေးတာကျေးဇူးပါကျွန်တော်နောက်ထပ်ဒီဆွေးနွေးပွဲအတွက်ကိုစာရေးသားပေးဖို့ဆွေးနွေးထားတဲ့ပုဂ္ဂိုလ်တချို့လည်းရှိပါသေးတယ်အရင်ဆုံးကတော့မိတ္တလာမျိုးကဦးစိန်မောင်ဖြစ်ပါတယ်မဆုမောင်ဖတ်ပြပေးပါခင်ဗျ
မန္တလေးတိုင်းဒေသကြီးမရရမြို့နယ်မှာနှစ်ပေါင်း40ဓမ္မဥချလုပ်နေခဲ့တဲ့တောင်သူလယ်သမားကြီးများရဲ့မြေဧက1000ခန့်ကို1988ခုနှစ်မှာအစိုးရကသိမ်းယူခဲ့ပါတယ်။1996ခုနှစ်မှာတော့တပ်မတော်ကမွေးမြူရေးလုပ်ဖို့ထပ်မံသိမ်းယူခဲ့ပါတယ်။တကယ်မလုပ်ဘဲနဲ့သူတို့ရဲ့ပတ်သက်သူများကိုလုပ်ပိုင်ခွင့်နေပေးခဲ့ပါတယ်။မူလပိုင်ရှင်တောင်သူလယ်သမားများက၎င်းမြေများအပေါ်တီးဆားက5000နှုန်းပေးပြီးတော့လုပ်နေခဲ့ကြရပါတယ်။တဖြည်းဖြည်းတီးဆားကဒိုးတောင်လို့တဧကကို3,200အထိပေးပြီးတော့လုပ်နေကြရပါတယ်အသနာခံတင်ပြခဲ့တော့လဲမရကြပါထိုနည်းအတူပဲရေရာရှည်မြို့နယ်ကကြံစိုက်တောင်သူများကလည်းဓမ္မဦးချမြေကိုတက်မတော်အစိုးရလက်ထက်ကသိမ်းယူခဲ့ပါတယ်စိုက်ပျိုးရေးမအောင်မြင်လို့သိမ်းထားတဲ့မြေတွေကိုပိုင်ရှင်များကိုပြန်ပေးဖို့တက်ဆိုင်ရာအာဏာပိုင်များထံပြန်အပ်ခဲ့ပါတယ်သို့တော်လဲအာဏာပိုင်များကပြန်မပေးဘဲအချင်းချင်းညှိနှိုင်းဝေယူကြကြောင်းတို့ကိုရင်ဖွင့်ချက်များအရာသိရပါတယ်ကဲမဲ့သူဝေးတဲ့တောင်သူလယ်သမားများရဲ့ဘဝပါလားလို့တောင်ဆိုရမလို့ပါပဲအောက်ခြေမှာစစ်ဆေးတွေ့ရှိချက်များအရာဆိုရင်မြေစီစီရေးအဖွဲ့တွေကကွင်းစင်ပြီးတော့စစ်ဆေးဆောင်ရွက်ခြင်းမရှိပါဘူးတို့အတွက်အထူးစုံစမ်းစစ်ဆေးရေးအဖွဲ့တွေဆစ်လွတ်ပြီးတော့စစ်ဆေးစေခြင်းမရဲတက်ဆိုင်ရာဌာနဝန်ထမ်းတွေအနေနဲ့မှန်မှန်ကန်ကန်အဂရိကင်းကင်းနဲ့အစိုးရအပေါ်ပြည်သူအားကိုးလာအောင်ဥပဒေနဲ့အညီဆောင်ရွက်စေလိုကြောင်းတောင်းဆိုနေကြတာကိုသိရပါတယ်။ဒီလိုဖြစ်စဉ်နေတဲ့အခြေအနေတွေနိုင်ငံအနှံ့အပြားမှာရှိနေတာကြောင့်နိုင်ငံတော်သမ္မတကြီးကလေယာဉ်မြေနဲ့အခြားမြေများသိမ်းဆည်းခြင်းခံရမှုပြန်လည်စစ်ဆေးရေးဗဟိုကော်မတီကိုပြင်ဆင်ဖွဲ့စည်းပေးခဲ့ပြီးတော့အောက်ပါအတိုင်းလမ်းညွှန်မှာကြားထားကြောင်းသိရပါတယ်။လေယာဉ်မြေနဲ့အခြားမြေများသိမ်းဆည်းခြင်းခံရမှုများမှာတရားစွဲဆိုခြင်းခံရခြင်းနဲ့ရရှိထားသည့်လုပ်ငန်းရှင်များကလည်းပြည်ထောင်စုတရားလွှတ်တော်ချုပ်ကိုစာကြုံတော်တင်သွင်းသဖြင့်တက်ဆိုင်ရာတိုင်းဒေသကြီးအစိုးရများကတရက်ပြိုင်အဖြစ်ခြေပနေရခြင်းရှိလာပါ၍နိုင်ငံတော်၏မူဝါဒနှင့်အညီအမြန်ဆုံးစီစစ်ရန်ဆိုပြီးလမ်းညွှန်ခဲ့ခြင်းဖြစ်ပါသည် အလုံးချုပ်ပြီးတော့ပြောရရင်တော့အောက်ခြေအာဏာပိုင်အဖွဲ့အစည်းများကတစ္ဆာရှိရှိတာဝန်သိသိနဲ့အမှန်အကန်မလုံမာကိုစိုးရိမ်နေရတာကိုတွေ့နေရတဲ့အတွက်စီးစီရေဗဟိုကော်မတီအစ်စ်ကတရားဝင်တွေနဲ့အညီဖြစ်အောင်ကြက်မှတ်ဆောင်ရွက်ပေးဖို့အဓိကလိုအပ်နေပါကြောင်းဆွေးနွေးအပ်ပါတယ်ခင်ဗျာဆိုပြီးရေးထားပါတယ်ရှင်
။ Okay ကျေးဇူးပါဆိုတော့နောက်ထပ်စာတစ်စောင်လဲကျွန်တော် Facebook ကပေးပို့ထားတာပါသူကတော့ဥမျိုးမြင့်ဖြစ်ပါတယ်ကျွန်တော်ကသခိုင်းတိုင်းမော်လိုက်မျိုးပါဖြစ်ပါတယ်အခုအစိုးရနဲ့လွှတ်တော်ကမြေယာစီမံခန့်ခွဲမှုဥပဒေရရှောက်ထားရမယ်ဆိုတော့လှုပ်ဆောင်ချက်ကဥပဒေနဲ့မညီဖြစ်နေတယ်လို့တင်ပြဆွေးနွေးလိုပါတယ်။ဒါကြောင့်လဲဆိုတော့ဒီလိုလှုပ်ဆောင်လိုက်တာတွေကဆင်အနာရှင်ခေတ်ကအောက်ခြေတွေလူမိုက်ငါဥပဒေကိုမတရားအသုံးချတာမျိုးဖြစ်နေပါတယ်။ဒါတွေကတိုင်းသားဒေသတွေကစစ်ပြေးရှောင်နေအတွက်ဆိုရင်တော့အများကြီးနစ်နာကြမှာပါဆိုပြီးရေးပါတယ်။နောက်စာတစ်စောင်ကလည်းကျွန်တော်ဒီ Facebook မှာတိုင်းရိုက်မှတ်ချက်ပေးနေတာတစ်ခုကတော့ဒီနယ်မြေတွေမှာပြင်ဆင်ထားတဲ့ဥပဒေကိုမရောက်သေးတာပါတဲ့။မြို့နယ်မြေစင်းနဲ့စီးရင်ဌာနကဘာမှဆောင်ရွက်တာတွေမရှိပါဘူးတဲ့ဆိုတော့ဆိုတော့ဦးစိန်မောင်ရဲ့ဆာမလည်းလူလူချမ်းမှာရင်ဆိုင်နေရတဲ့ဒီမြေသိမ်းရသိမ်းကိစ္စတွေတာဝန်ရှိသူတွေထိရောက်မဖြစ်ရှင်းနေတဲ့အခြေအနေတွေကိုထောက်ပြတာတွေ့ပါတယ်ဒီလိုပဲဒီဝန်ထမ်းရင်းနှီးမှာအားနည်းချက်တွေရှိနေတာတွေကိုလည်းပြောပါတယ်ဆိုတော့ဒီကျွန်တော်တို့ဒီဥပဒေနဲ့ပတ်သက်လို့ပေါ့လေတိုင်းရင်းသားဒေသတွေအထူးသဖြင့်ဒီစီးရီးတင်းမာမှုတွေတိုက်ပွဲတွေဖြစ်နေတဲ့ဒေသတွေမှာဟိုမှာပို့ပြီးတော့နစ်နာနိုင်နေဆိုပြီးတော့တော်တော်များဝေမှန်ပါတယ်ဒီပြီးခဲ့တဲ့ဒီဘက်ထဲမှာပဲဒီကုလသမဂ္ဂဒီလူခွင့်ရထုကိုယ်စားရန်ကြီးလေးရလဲအဲ့ကိစ္စကိုထောက်ပြသွားပါတယ်ဆိုတော့အထူးသဖြင့်ပေါ့လူတွေကပြေးကြလွှားကြဖြစ်နေကြတဲ့အချိန်ဒီမှာဆိုရင်ဒီလူတွေကမြေရရာတွေကဟိုဥပဒေနဲ့အညီဖြစ်အောင်တရားဝင်ရှောက်ဖို့ဆိုတော့အခုချိန်မှာဟိုမဖြစ်နိုင်တဲ့အခြေအနေမျိုးဖြစ်နေတော့ဒီလိုခက်ခဲမျိုးတွေကိုလက်တလုံးမှာကျော်လွှားနိုင်တဲ့အခြေအနေမျိုးတွေရောဘာတွေများရှိမလဲဆရာဦးစီဟိုဆရာဦးသိန်းသားခင်ဗျာ
ဘာလို့ရဒီဥတွေကခုနအဲ့ဒီအချက်တွေထည့်စဉ်းစားရမှာပေါ့စစ်ကြောင်တဲ့သူကဘယ်လိုအထောက်ထားပြပြီးတော့ခြောက်နိုင်လဲနောက်တစ်ချက်ကဟိုခုနပြောခဲ့တဲ့အတိုင်းသက်ဆိုင်ရာဥပဒေဌာနတွေဟိုတော့ကကြည့်တိုင်းညီစင်းလို့ဗျာဒီတိုင်းအချက်လက်တွေဘယ်လောက်များမှန်မှန်ကန်ကန်စနစ်တကျတောက်ခံနိုင်ရဲ့လဲဆိုတော့အချက်တွေလည်းရှိနေတယ်အဲ့တော့အဲ့ဒီလိုအခြေအနေမျိုးမှာကျွန်တော်ထင်တယ်ဒီဟာကြီးကရက်ဆိုင်ခါတင်သေးတယ်ဒါမလုပ်နိုင်သေးဘူးအဲ့အဲ့ဒီကိစ္စနဲ့ရှိရရက်ဆိုင်ပြီးတော့ဥပဒေပြင်ဖို့ပဲရှိနေတယ်ဒါတော့လူကြီးရဲ့တကယ်ဘောကအခြေအနေနဲ့တိုက်မီမရှိဘူးဆက်အနာချင်းစနစ်ကြားသေးဘူးဒါပြီးတော့အသက်သွင်းတဲ့သဘောပဲအဲ့တော့2000နှစ်လေယာဉ်ဥတွေရော2000နှစ်မြေလိပ်မီတာမြေရဲ့ဥတွေရောကအငင်းပွားစရာတွေအများကြီးနဲ့လူလူကျိုးကြီးကျိုးကိုကာကွယ်တဲ့ဥတွေကိုမဟုတ်ဘူးလို့ကျွန်တော်ပြောတာဒါတွေဖျက်သိမ်းပြခြင်းအားဖြင့်ဒါနော်ကျွန်တော်တို့လူကြီးကိုကြည့်စားပေးနိုင်တယ်ဖြစ်
โอเคကျေးဇူးပါဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုပေးပို့ထားတဲ့နောက်ထပ်စာတစ်စောင်ကိုလည်းဖော်ပြခြင်းပါတယ်သူကအမေရိကန်ပြည်အောင်စုကမောင်တက်တနာပါကိုရန်နိုင်ဖတ်ပြပေးပါခင်ဗ
ျလက်ရှိ NLD အစိုးရဟာပြည်သူတွေကရွေးချယ်တင်မြှောက်ထားတဲ့အစိုးရပါအာဏာသိမ်းစစ်အစိုးရမဟုတ်ပါဘူးပြည်သူကိုတာဝန်ယူမှုတာဝန်ခံမှုပြေဝရှိတယ်ဆိုတာလည်းမငြင်းနိုင်ပါဘူးဒါပြင်အစိုးရရဲ့မူဝါဒတွေကိုထိန်းချုပ်ပေးနိုင်မဲ့လွှတ်တော်တွေအရက်ဖတ်အဖွဲ့အစည်းတွေသတင်းမီဒီယာတွေရှိနေတဲ့အတွက်မြေလွတ်မြေလပ်မြေရိုင်းစီမံခန့်ခွဲမှုဥပဒေကြောင့်ဘဝစဉ်ဆက်လောက်ကင်လာကြတဲ့မိယာတွေဆုံးရှုံးကုန်မှာအလွန်ကျော်စိုးရိမ်စရာမလိုအပ်ဘူးလို့ယူဆမိပါတယ်။မိမိတို့ရဲ့မိယာပိုင်ဆိုင်မှုတွေကိုစနစ်တကျတရားဝင်ပြုလုပ်ခြင်းအဖြစ်မျိုးသားတဲ့အာဏာပိုင်တွေဌာနဆိုင်ရာတွေခရိုနီတွေနဲ့ပြည်ပရင်းနှီးမြှုပ်နှံမှုလုပ်ငန်းရှင်တွေရဲ့မိယာသိမ်းပိုက်မှုဘေးရန်တွေကလွတ်ခင်းနိုင်သလိုသိမ်းပိုက်ခံရပါကလည်းထိထိရောက်ရောက်တရားစွဲဆိုနိုင်ကြမှာဖြစ်ပါတယ်။အထူးသဖြင့်နယ်ပေါင်းများစွာမလုပ်ခဲ့တဲ့မိယာစီမံခန့်ခွဲမှုဥပဒေတွေကိုစနစ်တကျပြုစုခြင်းအဖြစ်စနစ်စိုးကိုဖတ်တွယ်ပြီးမတမာတဲ့နီလန်းနေနဲ့ရယူထားတဲ့မိယာတွေကိုဖော်ထုတ်နိုင်မှာဖြစ်သလိုတိုင်းပြည်ဗန္နာငွေအမြောက်များလေးလင်းဆုံးရှုံးမှုဘေးအန္တရာယ်ကနေကာကွယ်နိုင်မယ်လို့လည်းယူဆမိပါတယ်။တခါမိယာပိုင်ဆိုင်မှုတွေကိုတည်ဝင်ပြုလုပ်ခြင်းကြောင့်ဘိုးဘွားဆင်ဆက်လောက်ကင်လာကြတဲ့လယ်သမားတွေအနေနဲ့ဇယန်တရားမျိုးစေ့တွေကနေနီးပညာနဲ့ငွေကြေးအစုံထောက်ပံ့ကူညီမှုတွေမျိုးစုံရနိုင်တယ်လို့ယူဆမိပါတယ်။ဒါပြင်ရပ်ဖက်အဖွဲ့အစည်းတွေလွတ်တော်ကိုယ်စားလှယ်နဲ့ပူးပေါင်းပြီးမြေယာစီမံခန့်ခွဲမှုဥပဒေရဲ့အာဏာချက်အားသာချက်ကိုလယ်သမားတွေကိုယ်တိုင်တင်ပြခွင့်ရရှိမှာဖြစ်တဲ့အတွက်ကောင်းသောအကျိုးကျေးဇူးတွေအများပြားရရှိနိုင်မှာကြောင်းဆွေးနွေးလိုက်ရပါတယ်ဗျာ
။ Okay ဒါတော့ဒီအမေရိကန်ပြည်ထောင်စုကမောင်တက်တနာရဲ့စာပါသူကတော့ဒီနိုင်ငံအနှံ့မြေယာတွေကိုစနစ်တကျစီမံခန့်ခွဲဖို့ပြဋ္ဌာန်းတာဖြစ်တဲ့ကြောင့်ဥပဒေကအကျိုးရှိမယ်ဆိုတဲ့အမြင်မှာဆိုတော့ဆရာဦးသိန်းသိန်းတို့ဒီဥပဒေမှာကျွန်တော်တို့စိုးရိမ်စရာတွေကြီးပဲရှိနေရလားဒီကောင်းတဲ့အချက်တွေရောမရှိနိုင်ဘူးလားဥမာဟိုမြေယာစီမံခန့်ခွဲမှုကိုစနစ်တကျဖြစ်အောင်လုပ်တယ်ဆိုတဲ့အပိုင်းမျိုးပေါ့လေဒီလိုရှိတော့အောင်နေကြည့်မယ်ဆိုရင်ရောကောင်းတယ်လို့ပြောနိုင်တာဘာများမြင်ပြီလဲ
ဟုတ်မြေယာစီမံခန့်ခွဲမှုကဒီထဲလာလို့ကိုမလိုပါဘူးရမြေယာစီမံခန့်ခွဲမှုပေးတယ်ကအခုကျွန်တော်လေယာဉ်နဲ့သင်းရင်းဌာနဆိုပြီးတော့ဟိုတုန်းကကြီးတိုင်းနဲ့မြေစင်းကြီးတိုင်းနဲ့မြေစင်းကသူ့လုပ်ငန်းသူကိုလုပ်ဖို့အတွက်ဥပဒေပြီးကြားပြဋ္ဌာန်းစရာမရှိပါဘူး။ဒါတရားကတော့ကျွန်တော်ကိုတီတူတို့ယူဆတယ်လို့ပဲ။ဒါကတော့ကျွန်တော်တို့ရင်းနှီးနှုတ်နှံမှုအတွက်သိမ်းလို့ဆဲလို့ရတယ်လို့ပဲဖြစ်နေ။ကျွန်တော်တို့ဒီမြေလို့မြေလမြေရဲဆိုတော့နောက်ဆက်နေခုနေဥပဒေရဲ့ အတူတူဖွင့်ဆိုချက်တွေကိုကျွန်တော်သဘောမတူဘူး။ဒါလည်း2020လေရာလေးဒီမှာလေသမားတွေဖွင့်ဆိုချက်တွေသဘောမတူဘူး။ဒီဥတွေရဲ့တင်ကြုံမြစ်တာရကွာကောင်းတဲ့လက္ခဏာချက်တွေမရှိဘူး။ဒီလိုလူပြည့်နေချင်းချေဘူးလူစီယာကြီးတွေမရယာလူကိုလောက်တာတဲ့ဥတွေတွေကျွန်တော်တို့ညင်းနေရ
။ဟုတ်ကဲ့ဆိုတော့ကျွန်တော်ဦးစော်ရဲကိုလည်းမေးချင်ပါတယ်ခင်ဗျာအခုကဒီဥပဒေကလက်ရှိဟိုရည်ရွယ်ရင်းကဒီအာဏာရှိတဲ့လူတွေငွေကြေးတက်နေတဲ့လူတွေအကျိုးရှိမဲ့ဥပဒေလိုမျိုးဖြစ်နေတယ်ဆိုတော့ဒီလိုလူတွေအတွက်ကြည့်ပြအကျိုးဟိုရှိရမှာမဟုတ်ဘဲနဲ့ဒီတာမန်ပြည်သူတွေအထူးသဖြင့်ပေါ့ဒီဥပဒေရဲ့အကျိုးတရားမှုကိုတိုက်ရိုက်ခန်းစားမယ်တောင်သူတွေအကျိုးရှိဖို့ဆိုရင်ဒီဥပဒေမှာအဓိကဘာတွေပြင်ဖို့စင်ဖို့လိုမလဲဦးစော်ရဲ
ကျွန်တော်တို့မြန်မာနိုင်ငံမှာဆိုလို့ရှိရင်အခုနေရာမူဝါဒရှိပါတယ်ဒီနေရာမူဝါဒမှာဆိုလို့ရှိရင်ဒီနေရာတွေကိုတိုင်းသူပြည်သားလူအများပေါ့နိုင်ငံသားအလုံးကမျက်မျက်တတ်တာနဲ့တရားမျှတစွာရအောင်သုံးစွဲရမယ်ဆိုတဲ့အချက်လည်းပါပါတယ်အဲ့တော့ကျွန်တော်တို့ကအခုဒီနေရာဒီ2000ကျွန်တော်တို့ဒီမြေလွတ်မြေလတ်မြန်ဥပဒေမှာဆိုလို့ရှိလို့ရှိရင်အာဒီအခုနိုင်ငံတော်မြေယာမူဝါဒအနေနဲ့လွဲချော်နေပါတယ်ဘာဖြစ်လို့လဲဆိုတော့နိုင်ငံတော်မြေယာမူဝါဒမှာဆိုလို့ရှိရင်အတိုင်းသားဒေသတွေမှာဗမာပဲဖြစ်ဖြစ်ဒီမြေတွေမှာမှတ်ပုံတင်မတင်ပေါ့နော်အတိုင်းသားဒေသတွေမှာဒီလိုမူလလက်ဦးလောက်ကိုင်းနေတဲ့လူတွေကအခြေအနေမပြတ်ပြားပဲနဲ့မထိခိုက်ဖဲနဲ့ဒီကိစ္စတွေကိုဆောင်ရွက်ရမယ်ဆိုတဲ့အချက်ကအခုဒါတွေနဲ့လွဲနေပါလေအခုဆိုလို့ရှိရင်ကျွန်တော်တနိုင်ငံလုံးပါဗျာကျွန်တော်တို့ဒီရှမ်းပြည်လွယ်တောင်းမှာဆိုလို့ရှိရင်လေအေက400ကျော်လောက်ကိုအဲ့ဒါကျွန်တော်မြေလွတ်မြေလတ်မြေဥပဒေနဲ့တင်လိုက်တယ်ဒါပေမဲ့မြေလွတ်မြေလတ်မြေဥပဒေမှာဆိုလို့ရှိလို့ရှိရင်ဒီမြေလွတ်ဆိုတာပါမြေလတ်ဆိုတာပါဆိုတာဒါလူတွေနေထိုင်ငွင့်မရှိတာဟာမြေလတ်ဆိုလို့ရှိရင်လေတစ်ချိန်ကနေထိုင်ပေမဲ့အခုအသုံးမပြုတဲ့မြေမျိုးဖြစ်ရမယ်အခုကလေသမားတွေကိုယ်တိုင်လောက်ကန်စားတောက်နေတဲ့ဟာကိုမြေသိင်းမှာကြည့်လိုက်လို့ရှိရင်မြေလွတ်မြေလတ်ရန်ချစ်တဲ့အတွက်ကိုဆိုပြီးတော့သူတို့ကဒါကိုတင်လိုက်တယ်မြေလွတ်မြေလတ်နဲ့တင်ပြီးတော့ခရိုနီတွေနဲ့ခုနကလုပ်ငန်းရှင်တွေရောင်းချလိုက်တယ်အလားကျွန်တော်တို့လောက်ကန်ကွင်းပြုတ်လိုက်တယ်အဲ့တော့ဒီမျိုးတွေမှာဘာပါလဲဆိုရင်ပတ်သက်ရှိတဲ့လူတွေကနိုင်ငံသားကနေဖက်ဆက်ကုန်ပြီဆိုရင်9000ကနေ5000ထိလောက်ကန်ရှိတယ်တိုင်းသားလုပ်ငန်းရှင်က900ကနေ9000ကနေ5000တိုင်းသားလုပ်ငန်းရှင်ဆို900ကနေ5000အကြီးကလုပ်ငန်းရှင်ဆို900ကနေပြီးတော့ကျွန်တော်တို့9000ထိလောက်ကန်ရှိတယ်ဒါပေမဲ့ကျွန်တော်တို့ကတိုင်းသားပြည်သူတွေမှာကြတော့ဟုတ်လားကျွန်တော်လောက်ကန်စားတောက်ဖို့အတွက်ပေ200ခွက်တည်းဟဲ့လားခုနကပေ40ပေ60ခွက်တောင်မှရှောက်စားခွင့်မရှိဘူးအဲ့တော့ကျွန်တော်တို့ကဒီမြေလွတ်မြေလတ်မြေဥရိယာဆိုလို့ရှိရင်ဒါဒီကျွန်တော်တို့ခုနကနိုင်ငံတော်မြေယာမူဝါဒတွေနဲ့လည်းလွဲချော်နေတယ်နောက်တစ်ခါအခုဆိုလို့ရှိရင်ဟဲ့လားတောက်လျှောက်ကိုတောင်လမားတွေကဒီမြေလွတ်မြေလတ်မြေဥရိယာနဲ့ပတ်သက်ပြီးတော့ထောင်တွေပဲကျနေတယ်တရားစွဲခံနေရတယ်သို့ဆိုရင်ရုံးငိမ်းပေါင်း560စီတက်နေရတာကိုကြည်ချင်းအပြင်ကိုဒီမြေလွတ်မြေလတ်မြေဥရိယာဆိုလို့ရှိရင်ပြန်လဲရေးဆွဲတော့မဟုတ်ဖြတ်သိမ်းပြီးတော့ကိုအစ်စ်ဆွဲရမယ်ဆွဲတဲ့အခါမှာလဲတောင်လမားတွေပေါဝင်ပတ်သက်ရမယ်လက်သမားကြီးကျွမ်းကျင်သူတွေပါရမယ်အလွတ်တော်ကြီးပဲနဲ့အာကျွန်တော်တို့မလုံလောက်တော့ဘူးဆိုတဲ့အခြေအနေကအခုပြဿနာတွေကလက်ရှိခံစားပြီးတော့အစိုးရမရှင်းနိုင်တဲ့ပြဿနာတွေကပေါ်ပြနေတယ်ခင်ဗျာဒါကြောင့်ဒီဥစ္စာကကျွန်တော်တို့လုံးဝလက်ခံလို့မရဘူးနဲ့ပြန်လဲပြင်ဆင်ရေးဆွဲတော့မဟုတ်ဖြတ်သိမ်းပြီးတော့အစ်စ်စီရေးဆွဲရမယ်ဆိုတော့ပေါ်လင်းပါတယ်ခင်ဗျာ
โอเคကျေးဇူးပါဆိုတော့ဦးစီသူရဲ့သဘောထားဟုတ်ခင်ဗျာအခုကဟိုဆက်ဆော့အကုန်လုံးထောက်ပြနေတယ်လို့ပြောလေဒါငွေကြေးတက်နေတဲ့သူတွေဩဇာအာဏာအချိန်ဝါရှိတဲ့လူတွေအတွက်ပဲအကျိုးရှိမလို့ဖြစ်နေတဲ့ဥပဒေတရားဆိုတော့ဒါကိုအဓိကပေါ့လေပြင်ဖို့ပဲဖြစ်ဖြစ်ဒါကိုအတိပြန်ရေးဆွဲဖို့ပဲဖြစ်ဖြစ်ဘယ်ဘိုင်းနေမှာအဓိကလိုအပ်ချက်တွေရှိနေမလဲ
ဟိုအပိုင်းနဲ့ပြောရင်လည်းအဲ့ဒီကဥပဒေပုံမှန်ဒီအားလုံးကဒီရင်းနှီးမြှုပ်နှံမှုလုပ်ဖို့ဟိုတရုတ်ကိုဖိတ်ခေါ်တော့ဖို့နောက်ပိုင်းလာမယ့်ဟာတွေကိုအတွက်ကိုတကားခွင့်ရေးဆွဲထားတာဖြစ်တယ်ပေါ့နော်အဲ့တော့ဟိုပြင်မယ်လို့ပြောရင်ကျွန်တော်တို့ကပြင်တာကိုသဘောမတူဘူးလုံးဝဖြတ်သိမ်းရမယ်ဥပဒေဖြစ်တယ်ဟိုတခြားရင်းနှီးမြှုပ်နှံခြင်းရင်းနှီးမြှုပ်နှံမှုဥပဒေတို့ဘာလို့ချိန်ပြီးသားချိန်ပြီးသားပေါ့လေဒါပေမဲ့ဒီထဲမှာကမျိုးကိုလွယ်တကူတင်လို့ရအောင်တော့မျိုးကိုတင်ုံတွင်မဟုတ်ဘူးအဲ့ဒီပေါ်မှာနေထိုင်တဲ့လူတွေကိုရဲရင်ကအလိုတလိုအသုံးပြုပြီးတော့တရားစွဲခွင့်ရအောင်ဟိုဖန်တီးထားတာဖြစ်တယ်ပေါ့နော်အဲ့တော့ကျွန်တော်ကတော့ဖြတ်သိမ်းရေးဘက်မှာပဲကျွန်တော်တို့မမထနေကျက်တီတာလည်းရှိတယ်နောက်တစ်ခုကဒီတွေကအပိုင်းတွေကဟိုကောင်းတာဟိုပြောပါဆိုရင်ကောင်းတာကျွန်တော်တို့ကမတွေ့ရဘူးမြေလူမြေလည်းမြေရင်လျှောက်ဖို့အချက်20ရှိတယ်20လုံးကလေသမားမတတ်နိုင်တဲ့ဟာတွေကြီးပဲဥပမာအဖြစ်မြေကြီးမြေပုံ105သဘောမျိုးပေါ့လေအဲ့ဒါမျိုးလေသမားတိုင်းမှာရှိနေတဲ့ကိစ္စမဟုတ်ဘူးဗန်အန်ငွေလို့ပြောရင်ဗန်အန်ငွေဆိုခရိုနီပါပဲရှိတာလေသမားတွေမပြောနဲ့တော်တော်ဟိုပုံမှန်မျိုးပေါ်လူတဲ့သားတော့ဟိုဗန်မှာဗန်အန်ငွေရှိတဲ့ကိစ္စမဟုတ်ဘူးပြည်နယ်သုံးဖို့တိုင်းဒေသကြီးရထောက်ကန်ချက်ဆိုပြီးဝေးရောလေသမားဆိုတာယူအားယုံရက်ွက်ယုံတော်မှာပြည့်ရတာမဟုတ်ဘူးပေါ့တကယ်ကိုလူတို့နဲ့အလံဝေးပြီးတော့ဟိုတမင်ဖန်ပြီးသားတဲ့ဟာဟုတ်တယ်လူတို့နဲ့လုံးဝလာလာမှမတတ်ဆိုင်မယ်နဲ့ဟိုလူတို့ကိုအလွယ်တကူဖိနှိပ်လို့ရအောင်မောင်းထုတ်လို့ရအောင်ဘဝပြတ်အောင်ဘဝပြေပါအောင်ဖန်ပြီးသားရဲ့လက်နက်တကူလည်းဖြစ်တယ်ပေါ့နော်အဲ့တော့ကျွန်တော်တို့ကတော့ဒီတဲကခေါင်းနဲ့အပိုက်ပြောပါဆိုရင်ခေါင်းကအခုမှ ညီမတွေ့ရဘူးပို့ပြီးတော့ဆိုးသွားစေမယ့်အချက်တွေပဲရှိတယ်ပေါ့လေအဲ့ဒါမျိုးမြင်တာရှိတယ်နောက်တစ်ခုကဒီထဲမှာအပါတဲ့အချက်တွေကဘယ်အပိုင်းကကောင်းနေရလဲဘယ်ဘက်ကပြင်ဆင်ရမှာလဲလို့ပြောရင်အားလုံးကဖြတ်ပေးရမှာပုံမဲ့အားလုံးချိန်တဲ့ဟာကိုကောက်ဖတ်ကြည့်လိုက်ကြောရုပ်တစ်ခုလုံးကဒီနဝတအစိုးရကမျိုးကိုလို့တလို့အသုံးပြုတယ်ဒီအီလီလူရဲစားကလို့တလို့အသုံးပြုလို့ရအောင်ကိုပဲဆက်ပြီးတွားနေရဖြစ်တယ်အခုစစ်စစ်မှာတော့ဘာပြောင်းလဲလို့ဘာမှမပြောင်းဘူးရှင်းစို့ထောင်ချဖို့တိုးလာတဲ့ဟာရှိတယ်ပုံမှန်20နှစ်6လတွေမတ်ပုံတင်ရမယ်ဆိုတဲ့ဟာတိုးလာရှိတယ်အဲ့တော့6လတွေမတ်ပုံတင်နေဖြစ်စေမတင်နေဖြစ်စေဒါဒီလူလူရှိကဥပဒေတွေမှာ2012ဥပဒေမှာတော့နဝတရဲ့အမိန့်ညင်ချချက်ပေါ့နော်ဥပဒေတော့မဟုတ်ဘူးဥပဒေကတော့အာဏာတည်တော့ဆိုပြီးတော့လူတို့ကိုဖိနှိပ်ခဲ့အချိန်လုံးကတော့ပုံမှန်20နှစ်ဆိုတော့မပါဘူးမပါဘူးမဲ့လူတို့အားလုံးကဘဝပြည့်ရတယ်ထောင်ထဲရောက်ရတယ်အချင်းစကန်းရောက်ရတယ်တရားစွဲခံရတယ်အခုဥပဒေကလည်းဒီ20နှစ်အပေါ်မှာပဲကျွန်တော်တို့တင်ပြီးစဉ်းစားနေတာရှိတယ်လို့မျိုး20နှစ်ရှိပြီဖြစ်စေပါတီဖြစ်စေမပါတီဖြစ်စေဥပဒေကြီးတစ်စုံလုံးကတိုင်းရင်းသားတွေနဲ့ကျွန်တော်ပြည်သူလူထုပြင်းနေမှာဖြစ်တယ်။ဟိုမှာတဝဲမှာဆိုသူတို့ကျွန်းရှိရာကိုမြေလို့မြေလည်းမြေလာလျှောက်သွားတယ်ဒီ2016ဥပဒေထွက်ပြီးတဲ့နောက်ပိုင်းမှာချင်းပြည်နယ်မှာကုမ္ပဏီကူကကျောင်းအုံစုရောက်လာတယ်။ဟိုဟာကမြို့တစ်စီမံကိန်းတန်းလုပ်တယ်။အဲ့မှာဟာကမှာလေသမားတွေဆန္ဒပြတယ်ဟာရှိတယ်။ပြောချင်တာကလူထုလူကန်းစားရဲ့ဘဝတွေရက်ပြီးချက်တွေကိုတခုမှထည့်သွင်းစဉ်းစားခြင်းမရှိဘဲနဲ့လူတစုရဲ့လုံခြုံရေးနဲ့ဒီနောက်ပိုင်းတရုတ်တွေလည်းတခုဝင်လာလို့ရအောင်ဖန်တီးထားတဲ့အရာသားလည်းဖြစ်လို့လုံးဝဖြတ်သိမ်းတင်တယ်လို့ကျွန်တော်မြင်ပါတယ်ဗျ။
ဟုတ်ကဲ့ပါဝင်ဆွေးနွေးပေးခဲ့တဲ့လူခွင့်ရေးရှင်တွေဦးသိန်းတန်းဦးပြည်တော်စုတန်းရင်သာတာနုလေသမားတမကအတွင်းရင်မှုဦးစော်ရင်ဒုံမြေခွင့်ရေးထရီထွင်ရင်မှုဦးစီသူနောက်ကိုရင်ပါဝင်ဆွေးနွေးရတဲ့သူတွေမှတ်ချက်တွေရေးသားပေးဖို့သူတွေနဲ့တောထရှင်တွေအားလုံးလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကိုအောင်လင်ဦးဆွေးနွေးတင်ဆက်သွားတဲ့စနေညဗီယိုရဲ့ဓာတ်ရိုက်လေလိုင်းအစီအစဉ်မှာမြေယာခံခွဲစီမံမှုဥပဒေနဲ့ပတ်သက်ပြီးတော့ဆွေးနွေးသွားကြတာဖြစ်ပါတယ်ခင်ဗျာဒီကနေ့ညနေ VOE ကထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းနံပါတ်19925တို့မှာဖမ်းယူနားဆင်နိုင်ပါတယ်အခုတော့ကြံရှိနေသေးတဲ့အချိန်တော့တွင်မှာသတင်းအချင်းချုပ်ကိုမတ်တင်ကြီးထက်ကပြောပြပေးမှာပါ
နယူးဇီလန်နိုင်ငံမှာပြီးခဲ့တဲ့တောက်ကြံနေ့ကမွတ်စလင်ဗလီနှစ်ခုတိုက်ခိုက်ခံရမှုအတွင်းသေဆုံးသူအရေအတွက်50အထိတိုးသွားပါတယ်။အခင်းဖြစ်နေရာကနေသေဆုံးသူရော့လောင်းတစ်ခုကိုအရေးပေါ်လုပ်သားတွေရှာတွေ့ခဲ့တာပါ။ဗလီနှစ်ခုဟာသေဆုံးသူရော့လောင်းတွေအားလုံးကိုရွှေ့ပြောင်းပြီးဖြစ်ကြောင်းတင်းနင်းကနေနေ့မှာရင်းမင်းကြီးမိုက်ဘော့ချ်ကကြေညာပါတယ်။ဒီလိုလုပ်တာကြောင့်နောက်ထပ်သေဆုံးသူတယောက်ကိုထပ်ပြီးတွေ့ခဲ့တာလို့လည်းသူကပြောပါတယ်။အစုလိုက်ပြုံလိုက်တက်ဖြတ်ခဲ့သူအဓိကတရားခံကိုတော့Chris Church ကတရားရုံးမှာမနေ့စနေနေ့ကရုံးထုတ်ခဲ့ပါတယ်။အီရန်နိုင်ငံမှာထိမ့်သိမ်းထားတဲ့အမေရိကန်ရေတပ်သားဟောင်းတဦးကိုထောင်ဒဏ်ဆနစ်ချမှတ်လိုက်တယ်လို့အမေရိကန်ပြည်တော်စုဝါရှင်တန်မှာရှိတဲ့သူ့ရဲ့အရှင်ကပြောပါတယ်။ဒါဟာသမ္မတဒေါ်နယ်ထရန့်တာဝန်ယူပြီးတဲ့အချိန်ကစပြီးအမေရိကန်နိုင်ငံသားတဦးကိုအီရန်ဘက်ကပထမဆုံးဖမ်းဆီးတာလည်းဖြစ်ပါတယ်။အီရန်ဘာသာရေးခေါင်းဆောင်ကိုပုတ်ခတ်ပြောဆိုတဲ့ပြစ်မှုအပြင်ပုဂ္ဂိုလ်ရေးသတင်းအချက်လက်တွေကိုလူမှုကွန်ရက်ပေါ်မှာတင်ခဲ့တဲ့ပြစ်ချက်အတွက်ပါ Michael White ကိုအရေးယူအပြစ်ပေးခဲ့တာဖြစ်တယ်လို့ရှင့်နေ Mark Ziyak က EP သတင်းဌာနကိုစနေနေ့တုန်းကပြောဆိုထားပါတယ်။ဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုကိုဖြုတ်ချနိုင်ရေးကြိုးပမ်းမှုအနေနဲ့နိုင်ငံတဝန်ခီးလှည့်လည်မှုကိုစနေနေ့မှာစတင်ဖို့အထက်ခံကောင်းဆောင်ဟွမ်ဂွိုင်ဒိုကနိုင်ငံမြောက်ပိုင်းဗလန်စီယာမြို့ကိုရောက်ရှိနေပါတယ်။စနေနေ့ကလှုပ်ရှားမှုတွေကို Twitter လူမှုကွန်ရက်မှာတင်ထားတာမှာတော့ဗလန်စီယာကဖျားချောင်းဝတ်ပြုပွဲကိုတက်ရောက်ခဲ့တယ်လို့ဈေးတစ်ခုကိုလည်းတွက်ရောက်ပြီးထောက်ခံသူတွေကိုနှုတ်ဆက်ခဲ့ပါတယ်။အီရန်နိုင်ငံအနောက်မြောက်ဖက်ရှင်ဂျာဒေသမှာအစ္စလာမ်ရဲ့စစ်သွေးကြွတွေအစုလိုက်အပြုံလိုက်မြုပ်နှံထားခဲ့တဲ့တည်ဆုံးသူရှုအလောင်းတွေကိုအီရတ်အစိုးရကပြန်ဖော်နေပါတယ်။ကုလသမဂ္ဂရဲ့အခုအညီနဲ့လုံခြုံတဲ့ဒုဖော်ရေးလုပ်ငန်းတွေကိုတော့ကိုချိုရွာမှာမနေ့စနေနေ့ကစတင်တာဖြစ်ပါတယ်။ချင်းပြည်နယ်ပလောဝမြို့ကိုဥတီခုံမောင်းလာတဲ့အစိုးရပိုင်းကုန်တင်ရေးရင်တစင်းကိုရခိုင်လက်နက်ကင်တပ်ဖွဲ့ AA ကမီးရှို့ဖျက်ဆီးလိုက်တယ်လို့မြန်မာအစိုးရကသတင်းထုတ်ထားပါတယ်။
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုမတ်တင်ကြီးတိုင်ပြောပြခဲ့တာပါဒီမနက်အတွက်အစီအစဉ်ထုတ်လို့ရင်မှုကနန်းလောင်ဖြစ်ပါတယ်အတမိုင်းဆိုင်အင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်ဒီကနေ့မနက်အတွက် VOE အစီအစဉ်တွေကို line တို့30:40-48နဲ့ line လက်190တို့ကနေထုတ်လွှင့်ခဲ့တာပါ VOE ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါသရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေကျွန်တော်ညောင်ဝင်းအောင်ပါ
Thank you.
This program has come to you from the Voice of America, Washington.